သာသနာတော်နှစ်2550ခုနှစ်ခေါ်သာတက္ကရာ1368ခုနှစ်သတော်ဘုံလာဆန်းဆယ်နှစ်ညဘုံရောင်ရဲ့အောင်မင်္ဂလာရက်အောင်မင်္ဂလာအာယုံတော်ဘုံသာလောင်းအသိဉာဏ်ဤသုဒ္ဓအကျဉ်းချုပ်စီရင်ခြင်းပါပြုလုပ်အပ်သည့်ဓမ္မပုစာဓမ္မသဘင်အခန္ဓာလာဝေသမဂုဇာကုသိုလ်ရှင်များဖြစ်ကြသည့်မာကနံကျန်တိုင်းအောင်ပဲခွဲဆက်ဥပန်းတော်ခင်ထွေးမိသားစုတို့၏၎င်းသင်္ကန်းကုသိုလ်ရှင်များဖြစ်ကြသည့်ဘုသံတိုင်းမတင်သေးကျန်တိုင်းအောင်မိသားစုတို့၏၎င်းဖြူချူအထိဆိုင်မိသားစုများဖြစ်ကြတဲ့ကိုတင်လင်းမတန်တန်သေးသားမောင်လုံးဖြူမောင်အောင်ကိုတန်မိသားစုတို့၏၎င်းအောင်မင်္ဂလာရက်အောင်ရိတ်တာလံသူတင်ဦးတော်ဝင်းရှင်မိသားစုတို့၏၎င်းအဂတဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်သောကတိကာရဤဘဝတစိတ်သမိုင်းပုံရိပ်များအကြောင်းတရားဒေသနာတော်ဒီကနေ့ညဓမ္မသဘင်ခန္ဓာကိုရှင်ဘုန်းတော်တခင်ရှင်တော်မြတ်ဘုရား၏မဟာကရုဏာကုံအာယုံပြုပါတိကျဖက်စရာသောဝန္ဒနာပဏာမအာတိတဂါထာကိုရွတ်ဆိုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပ္ပသောတိဟိတိအပမေယံကာလံကရုဏတောတိဒုက္ခရာတိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတတ္တာယောနာထောဝိနိယမြတ်စွာတတ္တဝါဤခြံသာစီးပွားလိုလားတောင်းတအကုန်ပေါင်းခါသဖြင့်နာထမိညာချင်းရှင်တော်မြတ်ဖရာသည်ကမ္ပတောတိဟိတိဂရေကဘာအယေတ္တအသင်္ချာတို့ဖြင့်တော်လဲအပ္ပမေယယေတ္တတိုင်းတာဖော်ပြခြင်းမှာမစွမ်းနိုင်ပါသောကာလံလေးအသင်ချေသိမ့်နေကဘာရှိကြသောကာလကလုံးလောကဟိတယတ္တလောကဤအကျိုးစီးပွားအလုံးငါအတိတကရံလေးဥစ္စာအသက်ခင်လက်အင်္ဂါမိတ္တချင်းမသမီးတန်လည်းတထာသနီဆင်းရင်းဤဟုချက်တိထဝဲငါသက်အစုအလုံးခိုင်းရင်တော်မူတော်ကုန်ကရတော်ဖရာရှင်ယံဤတန်ကျုပ်ကိုအာထုတော်မူရသည်ဖြစ်ဖြင့်ခေရမရှိမြေလုံးအပ္ပဆုံးလည်းနှလုံးစိတ်ဝံကိုရောဤသင်္မင်းတို့ကတော်ဘဝအတန်တန်ချိန်ခံများစွာရောက်တော်မူကြရအရှာလေးကြီးမဟာကရုဏီကသတ္တဝါများယင်ဝဲသာကဲ့သို့သနာရှိခင်မဟာကရုဏာရှင်ဖြစ်တော်မူသောသဒ္ဒနာသဘဝိနိယများစွာတတ္တဝါဤခံမစည်းပွားလိုလားတောင်းတကုန်ပေါင်းခါသဖြင့်နာထမိညာထိုရှင်တော်မြတ်ဖရာအားဓမ္မယုတိပြောင်းပြော့မှန်ကိုလျော့၍ကရောယုကျူးရှိခိုးခြင်းသည်အထုဘဝတုစင်စစ်မဲ့တွင်ဖြစ်ပါစေတည်းသည်ကတိကာရဤဘဝတစိတ်အမိုင်းပုံရိပ်ညာခွေးတို့မှတ်လို့သားလို့လွယ်အောင်တရားဓမ္မရဲ့နာမည်ကိုဘဝတစိတ်အမိုင်းပုံရိပ်လူတိုင်းလူတိုင်းဟာဘဝဆိုတာရှိကြတယ်နော်အခုလူတိုင်းလူတိုင်းဟာဘဝတစ်ခုကိုရထားကြတယ်ရထားတဲ့အခါမှာကိုယ်ဘဝမှာမိမိတို့ရဲ့ကိုယ်ပိုင်လှုပ်ဆောင်ချက်ကလေးတွေအသေးသေးရှိကြတယ်။အဲဒီမိမိလှုပ်ဆောင်ချက်ကလေးတွေဒီပင်လင်းသမိုင်းရဲ့ပုံရိပ်ကလေးတွေအနေနဲ့ထင်လာလိမ့်မယ်။ခေတ်စကားနဲ့ပြောရင်တော့ကိုယ်သမိုင်းကိုရေးနေကြတာလို့ပြောရမယ်။ဟုတ်ကဲ့။အေးဒီကနေ့အောင်မင်္ဂလာရက်အောင်မင်္ဂလာအာယုံတော်ဘုံဆန်းလောင်းအသိဉာဏ်အသိဉာဏ်သောဝိနည်းတို့တရားရှိခင်တော်စဉ်ပြိတ္တတို့ ရလာတဲ့ဘဝတစ်ခုမှာကိုယ်သမိုင်းကိုရေးနေကြတယ်ကိုယ်သမိုင်းကိုရေးနေတာဖတ်တဲ့လူရှိတယ်ဖြစ်စေမရှိတယ်ဖြစ်စေသမိုင်းကတော့ပြီးပြီးပြင်းပြင်းရေးပြီးသားဖြစ်နေတာပဲဘယ်သူကအသိမပြုပြုအသိမမပြုပဲနေနေသမိုင်းဘဝတစ်သိရဲ့သမိုင်းကုန်ရိပ်တွေကတော့ရှင်းနေရမှာပဲဟုတ်ကဲ့အခုဘုန်းကြီးတို့ဒီကနေ့ညဂတိကာရရဲ့ဘဝတစ်စိတ်သပိုင်းပုံရဲ့ဂတိကာရဆိုတာဘုရားစာပေကိုလေ့လာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာဂတိကာရဆိုတဲ့နာမည်လေးတော့ကြားဝင်ကြပါလိမ့်မယ်။ဘုရားလုံးတော်တောထွက်လာတဲ့အခါမှာကျန်သင်္ကန်းကြီးကိုလမ်းလှူတယ်ဘာပဒမာတဲ့လေဂတိကာရသမားကြီးတဲ့ဟုတ်ကဲ့ဘုရားလုံးတောထွက်ခန်းကိုဖတ်ဘူးလို့ရှိရင်ထပ်ဖို့ရဘုရားဘာသာဝင်တော်သင်တွေဟာမြတ်စွာဘုရားရံကောင်တောထွက်လာတဲ့အခါချာသင်္ကန်းလူတာဂတိကာရဖြစ်မှကြီးတဲ့မြတ်စွာဘုရားတရားမဟုတ်ဘူးရတောင်းပန်တာကြတော့သဟံပတိဖြစ်မှကြီးတဲ့သူတို့ဟာသူတို့သမိုင်းကိုသူတို့ရေးကြတာပဲနော်အေးဂတိကာရဆိုတဲ့ဖြစ်မှကြီးရဲ့ဘဝတစ်စိတ်ဟာဘယ်လိုရှိတယ်လဲခုချိန်မှာကြည့်မယ်ဆိုလို့ရှိရင်ဂတိကာရပြမကြီးဒီသံတရားဘဝထဲမှာရှိနေတော့မယ်ဘယ်မှာရှိတယ်လဲလို့ဆိုတာဘုရားရဲ့သာသီကျမ်းကအရာပြောမယ်ဆိုရင်ဟုတ်တုတ်ထဝါပလို့ဆိုတဲ့ဓမ္မကောင်မှာရှိနေတယ်ဘုရားလုံးတောထွက်လာတဲ့အခါကျတော့တုတ်ထဝါတာပြမကြီးကနေဆင်းသက်လာပြီးတော့သူဟာကဘာဥကာလဝင်ပေါ်လာတဲ့အထိမ်းအမှဖြစ်ဖြစ်ဝင်ပေါ်လာတဲ့ဇာဘူးကြီး၅ခုအဲ့ဒီဇာဘူးကြီး၅ခုတည်းကတစ်ခုသောဇာဘူးမှာပါဝင်လာတဲ့ပရိက္ခာ၈ပါးကိုဘုရားအလောင်းတော်ဟာအနောက်မှာတောင်ကမ်းမှာဆန်းတော်ပဲနေတဲ့အချိန်လာရောက်ပြီးတော့သင်္ကန်းဆက်ကလူတန်းသွားတယ်သင်္ကန်းတစ်ခါကြီးပေါ့ဗျပရိက္ခာ၈ပါးရဲ့တစ်ခါကြီးနော်အေးအဲ့ဒီလိုဂတိကာရရဲ့ဆက်တောင်းမှာဘယ်လိုရှိခဲ့တာလဲဘယ်ဘဝကနေသူသူဂတိကာရဆိုတဲ့ဖြစ်မှာဖြစ်သွားတယ်လဲဆိုတဲ့သူရဲ့ဘဝတစ်စိတ်တမိုင်းပုံရိပ်ကလေးတွေမြတ်စွာဘုရားသခင်ကိုယ်တော်မြတ်ဒီကနေ့ထေရဝါဒဗုဒ္ဓမြတ်စွာဟောထားတဲ့တရားဓမ္မတွေကိုမှတ်တမ်းတင်ထားတဲ့ပိဋကတ်30ညိကေ900ဓမ္မခန္ဓာပေါင်း14000ဆိုတဲ့ထေရဝါဒကျမ်းစာတွေထဲမှာမစ္စည်းမနိကေမဂတိကာရသုတ်တံဆိုတာမှတ်တမ်းတင်ထားလို့ရှိတယ်။ဒီကနေ့ဇမာကြီးကနေလူပြေကိုလှမ်းပြီးတော့အာယုံပြုလိုက်တယ်ဆိုလို့ရှိရင်အေးဘုံရမျိုးအောင်မင်္ဂလာရမှာ။ငါအကြောင်းကိုဒီကနေ့ဟောနေတယ်လို့သူသိအောင်သိနိုင်လိမ့်မယ်။အဲ့ဒီဂတိကာရဇမာကြီးဟာလူဘဝတုန်းကအင်မတန်ထူးခြားတဲ့လူတစ်ယောက်ဖြစ်ခဲ့ပုံတယ်။ဒါကြောင့်မလို့ဒီသုတ်တံကိုချမ်းသာပြီးတဲ့ပုဂ္ဂိုလ်တွေမှာဘဝရဲ့သင်္ကန်းစာဆိုပုဂ္ဂိုလ်တူတယောက်ထံကဖြစ်စေအခြားအတွေ့အကြုံတွေကဖြစ်စေဘဝကိုသင်္ကန်းစာယူပြီးတော့ကိုယ့်ဘဝကိုယ်သမိုင်းကြောင်းကောင်းအောင်ပုဂ္ဂိုလ်ကိုယ်သမိုင်းလှလှလေးတွေရေးမှတ်ထားဖို့အမြဲတမ်းအရေးကြီးပါတယ်ဘဝသမိုင်းမရိုင်းစေဖို့အားလုံးကဆောင်ရွက်ကြရမှာဖြစ်တယ်ဂတိကာရပြမကြီးအကြောင်းကိုပြန်ပြောင်းပြီးတော့ဘုရားမြတ်စွာကဟောကြားတာလည်းပဲသံဃာပံပါပဲအဲ့အဲ့ဒီသုတ်တံမှာစတာလာမြတ်စွာဘုရားတခင်ကိုရောမြတ်ကကောသလတိုင်းတစ်ခွင်မှာဒေသစာရိလက်လှယ်တယ်ဒေသစာရိလက်လှယ်ရင်းကနေပြီးတော့နန်းခရီးတစ်ခုမှာနန်းလေးဆင်းပြီးတော့တတော်ဥက္ကလေးရှိတယ်ကုန်းမြေပြင်လေးတစ်ခုမှာခိတ္တကနအပန်းချေနားနေအဲ့ဒီကုန်းမြေပြင်လေးမြတ်စွာဘုရားရောက်လို့မထိုင်ခင်လေးမှာဆရာကထိုကုန်းမြေပြင်လေးကိုချိန်ပြီးတော့မြတ်စွာဘုရားသခင်ကိုရောမြတ်ဆိုတာဒီကုန်းမြေပြင်လေးကအမတန်ထူးခြားတဲ့ကုန်းလေးပဲလို့သမိုင်းကြောင်းမှာဘာတွေများရှိခဲ့တယ်လဲဒီကိလို့ဆိုလို့ချင်းသမိုင်းဝင်နေရာတွေ လူတွေကစိတ်ဝင်စားကြတယ်မဟုတ်လား historical site ဆိုပြီးတော့နိုင်ငံသားတွေဆိုရင် historical site ဆိုပြီးတော့ပကံလာကြည့်တာတို့ရှင်းအောင်ဌာနတွေလာပြီးတော့ကြည့်ကြမြတ်စွာဘုရားကလည်းအဲ့ဒီကုန်းကြီးပြင်လေးကိုကြည့်လိုက်တဲ့အခါကျတော့သမိုင်းဝင်နေရာလေးဒီနေရာလေးကအတော်ထူးခြားတဲ့နေရာဗာမြအတိတ်သမိုင်းများရှိခဲ့တယ်လေလို့မြတ်စွာဘုရားဉာဏ်တော်နဲ့ဆင်ញင်ပြီးတော့ကြည့်လိုက်တဲ့အခါနှစ်ကောင်းများစွာကအမတန်ကြာညောင်းနေဖြစ်တယ်လူတိုင်းလူတိုင်းမှာတတိမရတော့ဘူးမေ့ပြောက်သွားတဲ့သမိုင်းပုံရိပ်ကိုမြတ်စွာဘုရားတခင်ကိုရမြတ်ရဲ့ဉာဏ်ထဲမှာပေါ်လာတယ်အဲ့ဒါကြောင့်မို့လို့မြတ်စွာဘုရားနှုတ်ခမ်းတော်လေးသွားပြားလေးတွေပေါ်ယုံကျုံယောင်တမ်းလိုက်။ဘုရားဆိုတာအကြောင်းမဲ့ဘယ်တော့မှမပြုံးဘူးမျက်နှာချီချီတက်တက်အများကန်တွင်သုံးလိုက်ရှိ။အဲ့ဒီအချိန်မှာမြတ်စွာဘုရားတခင်ကိုရောမြတ်ကသမိုင်းကုန်ရိပ်ကိုလှမ်းကြည့်ရင်းကနေပြီးတော့ကျုံတော်မူတာကိုရှင်အနန္ဒမထေရကတတိပြုလိုက်တယ်။အေးဒါကြောင့်မို့ရှင်အနန္ဒကမြတ်စွာဘုရားတခင်ကိုရောမြတ်အကြောင်းကျုံတာလည်းဘုရားဆိုတာကိုရှောက်တော့မြတ်စွာဘုရားကအန္တတာတဲ့ဒီနေရာကသမိုင်းဝင်နေရာတစ်ခုဖြစ်ခဲ့တယ်။ဟိုးရှိတော့ကအမတန်လူဦးရေထူထပ်ပြီးတော့အလံစီကားပြီးတွတ်တက်ခဲ့တဲ့ဝေခလိန်ကဆိုတဲ့မိဘုံရွာကြီးဒီနေရာမှာရှိခဲ့ကုန်တယ်။ခုကိစ္စရင်သမိုင်းကျောင်းတွေကိုသူဖို့ချိန်မှလာပြီးမယ်နော်မြတ်စွာဘုရားကတော့ဉာဏ်တော်နဲ့အတိတ်ကိုစေစားပြီးတော့ရှင်းလိုက်တဲ့အခါမှာဒီနေရာမှာသမိုင်းဝင်နေရဆိုတာမြတ်စွာဘုရားကသိအဲခုမောင်ရမျိုးကြီးဘယ်နေရာမှာဘယ်မင်းလက်ထက်ကဘာရှိခဲ့တယ်ဆိုတာသမိုင်းမှတ်တမ်းရှင်းတော့သူဖို့ပြီးတော့ရှင်းရမှာနော်သမိုင်းကြောင့်ကတော့အကန့်ရှိခဲ့တယ်နေရာတိုင်းနေရာတိုင်းမှာသမိုင်းကြောင့်ရှိတာလည်းရှိပဲသို့သောသစ္စာပန်မှာရှိကြတဲ့မျက်မှောက်ခေလူသားတွေကသူသမိုင်းကြောင်းကိုမေ့ထားကြတယ်။မြတ်စွာဘုရားကတော့အတိတ်သမိုင်းကြောင်းကိုဆင်ခြင်ကြည့်လိုက်တဲ့အခါထူးခြားတဲ့ဒေဝတခုဖြစ်ခဲ့တာသွားပြီးတော့မြင်ရ။လောကကြီးကသာဝရပြောင်းလဲနေတာဆိုတာကိုဘုန်းကြီးတို့တရားရှင်တွေတော်တော်များများပြိုင်ပတ်တို့မှတ်ထားတယ်။ဒီကနေ့ဘုန်းရမျိုးကြီးဟာအလွန်စီကားခဲ့စီကားမရဲ့ရှင်လုံးရတဲ့နှစ်ပေါင်း900လောက်ကပြန်ကြည့်မယ်ဆိုရင်ဒီလောက်စီကားတဲ့နေရာမဟုတ်နိုင်ဘူးဟုတ်ကဲ့ဒီနောက်တစ်ချိန်နောက်နှစ်ပေါင်းများစွာကြာသွားလို့ရှင်တယ်ဒီမုံရမျိုးကြီးနေရာမှာလူနေဒေသဟောက်ကောင်းမှဟုတ်လေအခုကြည့်လေအလုံးသိကြတဲ့အချိန်ပကံဒေသကြီးကိုလှမ်းပြီးတော့ခြေလိုက်ယမရဲ့ဦးဆုံးယမနိုင်ငံမှာပထမဆုံးမြန်မာနိုင်ငံတော်ကြီးကိုစုစည်းပေးတဲ့အနော်ဒါဝင်းကြီးစုဆောင်သွားတဲ့ပကံနိုင်ငံကြီးဖြစ်ဒီကနေ့ဖရာပထိုးတွေရှိနေလို့ပကံနိုင်ငံကြီးမပြောက်ပြစ်သေးတာနှုတ်လို့ဆိုရင်ပကံဆိုတာရွာသေးသေးလေးဖြစ်မနေဘူးလားဖြစ်နေတယ်ဒေဒီပထိုးတွေနဲ့အဆောက်အအုံတွေကြောင့်လို့အမိုင်းမှတ်တမ်းတွေဟာချမ်းနေသေးတဲ့အတွက်ကြောင့်အမိုင်းရဆိုရင်ရတစ်ချိန်တုန်းကအနော်ဒါဆိုတဲ့ပါဠိလိုဆိုရင်အနိရုဒ္ဓလို့ဆိုရဲဘုရင်ကြီးတစ်ပါးဒီနေရာမှာတိုင်းပြည်ကိုစုစည်းပြီးတော့မြန်မာနိုင်ငံကိုဥဆောင်ခဲ့တယ်မြန်မာလူမျိုးတွေရဲ့ဥဆောင်ကိုတည်ထောင်အောင်ဆောင်ရွက်ခဲ့တယ်ဆိုတာအားလုံးသမိုင်းရသိနေကြတယ်ထို့တူရဲ့မြတ်စွာဘုရားကထူးခြားတဲ့ဘုံမြေလေးရဲ့သမိုင်းကြောင်းကိုပြန်ပြီးတော့ဆက်ကြောင်းပြန်တယ်အေးဝေခလင်္ကာဆိုရဲအမတန်စီကားတဲ့ရွာကြီးတစ်ရွာဖြစ်တယ်လေအဲ့ဒီရွာကြီးကစီကားယုံနဲ့မကဘူးကတ္တဗ္ဗမြတ်စွာဘုရားသခင်ဆိုတော့မြတ်ခေါရမမြတ်စွာဘုရားရဲ့အရင်ဖွင့်တဲ့ဘုရားကကတ္တဗ္ဗဘုရားကတ္တဗ္ဗမြတ်စွာဘုရားသခင်ကိုတော့မြတ်ရဲ့ကျောင်းတော်ရာမှာလည်းပဲဟောဒီဝိကလင်္ကဆိုတဲ့ဤကုန်းရွာကြီးကိုအမိပြုပြီးတော့ကျောင်းတော်ရာကြီးတည်ရှိခဲ့တယ်ကတ္တဗ္ဗမြတ်စွာဘုရားဟောဒီနေရာလေးမှာထိုင်ပြီးတော့ရှင်အနန္ဒာကိုလက်ညှိုးထိုးပြီးတော့မြတ်စွာဘုရားကတ္တဗ္ဗမြတ်စွာဘုရားရဲ့ကျောင်းတော်ကဒီနေရာကိုဟောဒီနေရာလေးမှာထိုင်ပြီးတော့မြတ်စွာဘုရားကသံဃာတွေကိုဩဝါဒပေးလိမ့်ရှိတယ်။ဟောသမိုင်းပုံရိပ်ကိုမြတ်စွာဘုရားကထောက်ပြတဲ့အခါမှာ ဆေနနာမတိမြတ်ကရသော်ဘုရားရဲ့နှစ်ထပ်သင်္ကန်းကြီးကို၄ဘောက်ခောက်ပြီးတော့ခရမ်းကြောင်ကြတဲ့နေရာလေးမှာညက်ကလေးတွေခံပြီးတော့သင်္ကန်းကိုခင်းပေးတယ်ခင်းပေးပြီးရှင်တော်မြတ်ဘုရားဟောဒီပေါ်ကြွပြီးတော့ခိတ္တသရဲသုံးတော်ကိုပါရသော်ဘုရားဒီမှာထိုင်လိုက်မယ်ဆိုလို့ချင်းဒီနေရာကအမတန်ထူးခြားတဲ့နေရာဖြစ်ပါလိမ့်မယ်ကတ္တဗမြတ်စွာဘုရားနဲ့ဒီနေရာမှာထိုင်ပြီးတော့သံဃာတွေကိုဆုံးမဩဝါဒပေးခဲ့တယ်လို့ရှင်တော်မြတ်ဘုရားကလည်းဒီနေရာမှာထိုင်ပြီးတော့အတိတ်အကြောင်းတွေကိုဟောပြောခြင်းဖြင့်ဆုံးမဩဝါဒပေးတော်မူပါလို့ရှင်အနန္ဒာကဒီလိုခြောက်လိုက်တာ။ဒါနဲ့မြတ်စွာဘုရားကရှင်အနန္ဒာခင်းပေးတဲ့နေရာလေးကိုထိုင်ပြီးတော့သမိုင်းစာကြောင်းတွေကိုပြန်ပြီးတော့ဟောတဲ့ပုဒ်တန်လေးတစ်ခုအေးကတ္တဗမြတ်စွာဘုရားဝိဘတ်နိုင်ကဒီကောင်ရာကြီးကိုအမိပြုပြီးတော့ပြင်းတုံးနေတဲ့အခါမှာတဲ့ဝိဘတ်နိုင်ကမှာအိုးလုံငန်းနဲ့အသက်ကွေးတဲ့ဂတိကာရဆိုတဲ့အိုးရင်းတယ်ကြီးတယောက်ရှိတယ်။အိုးလုံငန်းနဲ့အသက်မွေးတဲ့လူကိုရှေ့တုန်းကအိုးရင်းတယ်လို့ခေါ်တယ်။အဲ့ဒီဂတိကာရအိုးရင်းတယ်ဆိုတာကတ္တဗမြတ်စွာဘုရားရဲ့အမတန်မှယဉ်နီးတဲ့တရားရင်တစ်ဦးဖြစ်တယ်။ကတိကာရဥရိန္ဒေကြီးကမြတ်စွာဘုရားရဲ့အနန္တရာမယင်းဒီဝင်ဆက်တဲ့တကားတူဟောဒီနေရာမှာရှိခဲ့ပြီပဲလို့မြတ်စွာဘုရားကအတိတ်သက်ကြောင်းလေးကိုပြန်ပြောတဲ့အခါကတိကာရဥရိန္ဒေကြီးမှာတဲ့သူဟာမျက်စိနှစ်ခွင်းအလင်းမရတဲ့မိဘနှစ်ပါးကိုအိုးလုံးမှန်းဖြင့်အသက်မွေးပြီးတော့မိဘနှစ်ပါးကိုလှုပ်ကြွေးနေသူဖြစ်တယ်။သူ့ရဲ့တငယ်ချင်းတယောက်ကတော့ဇောတိပါလလို့ခေါ်တယ်။အဲဒီဇောတိပါလဆိုတာဗေဒင်ကျမ်းကိုတတ်ချွန်းတဲ့အမတန်မှအထက်တန်းကျတဲ့ဂျမနပုံသားမျိုးတယောက်ဖြစ်တယ်။ဂတိကာရကြီးရဲ့စိတ်ဓာတ်နဲ့ဆောင်ရွက်ချက်ကိုဘုန်းကြီးတို့တရားထိုင်ခင်ဆိုတော့သင်တို့မှတ်သားထားလို့ပေါ့။အဲ့ဒီတော့အဖြစ်ပြက်ကလေးတစ်ခုအဲ့ဒီဂရိကာရဥရိန္ဒေကြီးဟာသူ့ရဲ့အမတန်မှယဉ်နီးတဲ့ဇောတိပါဏဆိုတဲ့တငယ်ချင်းကိုအေးတငယ်ကြီးဟောဒီအနီးပါးကအကြောင်းတော်မှာကတ္တဗမြတ်စွာဘုရားဆိုတာသတင်းတောက်တယ်တရားချင်းကသူတော်စင်ပြိတ္တတုကတ္တဗမြတ်စွာဘုရားပွင့်တဲ့အချိန်မှာလူတွေရဲ့သက်တမ်းဘယ်လောက်ရှိသလဲ1000ခန်းမှရှိတယ်ဟုတ်ကဲ့တို့ရဲ့အသက်ကဒီကနေ့သက်တမ်းနဲ့မတူဘူးတို့ရဲ့သက်တမ်းအဲ့ဒီအချိန်မှာ1000ရှိတယ်အသက်1000ရှိတယ်နှစ်ပေါင်း1000ကျော်လူတွေကအသက်ရှိကြအရမောင်းနေရလည်းပဲအသက်ရှိသည့်အတွက်ကြောင့်ဒီတွေတော့ထွားကောင်းထားလိုက်တော့အဲ့တော့လူတွေရဲ့ဘဝကသာဝရတည်ငြိမ်နေတာလေတို့ရဲ့အသက်ကလည်းသာဝရတည်ငြိမ်နေတာမဟုတ်ဘူးဆိုတာမှတ်တမ်းတင်ကြရအောင်ပါအနောက်ထာမင်းလက်ထက်ကအနေထားနဲ့ခဏဖြစ်အနေထားတူချင်မှတူအားလုံးတူတာကမဟုတ်နဲ့ဘာသာစကားလည်းပဲအားလုံးတူတယ်လို့ပြောလို့မရဘူးဟုတ်ကဲ့ဒီတော့ကပကံစိတ်ကကြောက်တာတွေရှိကြောင်းကိုကလောင်းလို့ရေးတယ်ဒီကနေ့ကြောင်းအဲ့ဒီတော့ကလောင်းလို့ရေးတယ်ရွေ့ကိုရွေ့ရလို့ရေးတယ်ဒီကနေ့ရွေ့စကားအပန်းနေတာလည်းပဲကြောင်းသွားတယ်အဲ့တော့လူတွေရဲ့ရုပ်ပုံတော်တွေဝတ်စားခြင်းမှုတွေလည်းပဲအများကြီးကြောင်းနေပေါ့ကတ္တဗမြတ်စွာဘုရားရဲ့အထက်ကဘဝပုံရိပ်တွေဘဝတသိသမိုင်းပုံရိပ်တွေကဒီကနေ့ပုံရိပ်နဲ့တူကောင်းမှတူမယ်သို့တော်လူရဲ့အသင်တန်တာကတော့တူတူပါပဲအေးဂတိကာရမြမကြီးကတငယ်ချင်းကိုခရီးထံမရောက်အရောက်ခေါ်တာနော်တငယ်ချင်းဆိုတာကောင်းရာကိုပို့တဲ့ပုဂ္ဂိုလ်မှကလျာဏမိတ်တာတငယ်ချင်းဆိုတာလည်းအမျိုးမျိုးရှိတယ်တငယ်ချင်းကတချို့ပဲခေါ်သွားတာတော့တရားဆိုင်လို့တော့ခေါ်သွားတယ်ဟုတ်ကဲ့ခတန်းဝိုင်းကိုခေါ်သွားတယ်အပြောအပါကိစ္စတွေကိုခေါ်သွားတယ်အခုဂတိကာရကတော့သူ့တငယ်ချင်းကိုပဲခေါ်တော့ဆိုတော့ဘုရားကျောင်းတော်ခေါ်တာဒါလည်းပဲသူ့ရဲ့သမိုင်းလုပ်ငန်းစဉ်တစ်ခုပဲဟုတ်ကဲ့သူ့သမိုင်းကိုရေးတယ်ဆိုတာအဲ့ဒါလေးလည်းမှတ်ရတယ်ကတိကာရဆိုတာဥရိနေဖြစ်ပေမဲ့လို့သူ့ရဲ့စိတ်ထားကအလွန်မြတ်တဲ့သူ့တငယ်ချင်းကိုမရအပြတ်သူ့တငယ်ချင်းကအဲ့ဒီအချိန်မှာဘုရားဘာသာမဟုတ်ဘူးလို့ပြောရအောင်အေးတငယ်ချင်းတယောက်ဆိုအင်မတန်မှချစ်ခင်တဲ့တငယ်ချင်းကို နာဘာငယ်ချင်းဘုရားကြောင့်တော့အနည်းလေးတို့ဘုရားစီသွားရအောင်ဘုရားနဲ့တွေ့ရတယ်အမတန်မှအကျိုးရှိတယ်ငါစိတ်ထဲမှာတော့အမှုမြတ်ဆုံးပဲလို့ငါယူဆတယ်ငယ်ချင်းလာပါသွားကြဆုဆုသောတိပါဒကဘာပြောတော့ဆိုတူတူပဲအလန္တမဂတိကတော်ပါပြီကွာဂတိကလာရကိတ္တေနသမဏကိဏဘုန်းတကိဏဒိဋ္ဌိနာကုပ္ပိကတုံးနဲ့သွားတွေ့လို့ဘာအကျိုးရှိမှာလဲ။ယသဗျာကစံပယ်ထားတဲ့ပုဂ္ဂိုလ်ဟုတ်ကဲ့။ပုံသားတွေအယူဆဆိုလို့ရှိရင်ကရုရိတ်ထားတယ်၊ဆံဟုတ်ချက်ထားတယ်ဆိုလို့ရှိရင်သူကရုပ်ညံ့လို့ဒီလိုသတ်မှတ်တယ်တချို့နိုင်ငံ။ဘုန်းကြီးတို့ဒီကနေ့ခေတ်အမေရိကန်နိုင်ငံမှာ Red Indians ဆိုတဲ့လူမျိုးတွေရှိတယ်အမေရိကန်ကျောင်းကတော့ပထမဆုံးနေတဲ့ Aborigine ခေါ်တဲ့မူလလူမျိုးတွေပေါ့သူတို့ကခပ်ခုခုတုတ်တုတ်ခိုင်ခိုင်သူတို့အရင်ကသိကြတော့ဟိုအရင်မထွားဘူးလူတွေကခပ်ခုခုတုတ်တုတ်ခိုင်ခိုင်အဲ့ဒီ Red Indian တွေသူတို့စီလာလို့ကဒုံတုံးလာတဲ့လူဆိုလို့ရှိရင်အဲ့ဒါရာသောသားလို့ထင်တယ်သူတို့ကဒုံနဲ့လာတဲ့လူကိုလက်မခံဘူးလေနော်အရကတခုနဲ့တခုကူတာမဟုတ်ဘူးဟုတ်ကဲ့ဘုန်းကြီးတို့အမေရိကသွားတော့ဆရာဝန်တယောက်ကအဲ့ဒီရက်ကိုသူကခီးထွက်เสียရှိခီးစွထွက်เสียရှိတော့သူကလည်းအဲ့ဒီခီးမထွက်ခင်ဘုန်းကြီးဝတ်ချင်ဘုန်းကြီးဝတ်လို့ရှိရင်အဲ့ဒီသွားရင်ဂရုံးနဲ့သွားရမှာဖြစ်ဘုန်းကြီးဝတ်ဘုန်းကြီးလူတွေဆိုတော့ဂရုံးမှာရှိနေမှာဆိုတော့သွားလို့မဖြစ်ဘူးမဖြစ်တဲ့အတွက်ကြောင့်အဲ့ဒီမသွားခင်သင်္ကန်းဝတ်ချင်နေမှလို့သူမဝတ်ဘူးတဲ့သူเสียတဲ့သင်ကြားရတာအဲ့ဒီခကြီးကိုသွားပြီးတဲ့အခါမှာပြန်မှသူခုံကြီးဝတ်တယ်။ဘာဖြစ်လို့လဲဆိုရင်ကတုံးနဲ့သွားလို့ရှိရင်ဘဝလူတွေကတမျိုးတမျိုးချင်းပြီးရံပြုတ်မှဆုံးလို့တယ်။ဟုတ်ကဲ့လား။အခုသောတိပန္နဆိုတဲ့သူကလည်းပြောလိုက်တာလေ။အေးဒီကတုံးနေစီသွားလို့ဘာအကျိုးရှိမှာတော့။အဲ့လိုပြောတော့ဂတိကာရကမဟုတ်ပါဘူးတကယ်ချင်းကတ္တဂောမြတ်စွာဘုရားကိုသွားပြီးတော့ဒုတွေ့တယ်နဲ့အမြဲတမ်းအကျိုးရှိပါတယ်အလုံးကောင်းပါတယ်သုံးငြိမ်တိတိကြောတာဟိုလူကသုံးငြိမ်တိတိညင်းတယ်ညင်းတာနဲ့ဂတိကာကဟိုရင်းတွေကဒါပြင်းရင်တငယ်ချင်းမြစ်ကမ်းသွားပြီးတော့တို့ရေချိုးကြရအောင်ကဲရေချိုးစရာတို့ဆက်ပြာတို့ယူပြီးတော့မြစ်ကမ်းကိုသွားကြရအောင်ဆိုတော့လက်လက်ခုခုလိုက်တယ်ခုခေတ်လည်းရှိတာပဲနော်တရားဝဲသွားရအောင်ဆိုရင်ခေါ်လို့ရချင်မှရတယ်ပွဲသွားရအောင်ဒီဒီနေ့ပဲမှာပွဲကောင်းတယ်သွားရအောင်ဆိုရင်လွယ်လွယ်နဲ့လိုက်ရှင်လိုက်တာနော်အဲဇောတိပါဠိနဲ့ချို့တူပဲဘုရားကြောင်းသွားရအောင်ဆိုလိုက်ခွင့်ကဲလာရေသွားချို့ရအောင်ဆိုလိုက်တာပဲလွယ်လွယ်နဲ့လိုက်ပါမြစ်စစ်ရောက်တဲ့အခါရေမချိုးခင်ထပ်ပြီးတော့ပြောပြန်တယ်တကယ်ချင်းဟောဒီဘုရားကြောင်းမဝေးဘူးတို့ဒီနေ့ဆက်သွားလိုက်လို့ရှင်ခဏလေးနဲ့ရောက်တယ်ဟိုးဘယ်လိုသွားမှာလဲကျုံးရှိပါဘူးသုံးကြိမ်ကျော်မရဘူး။ဒါနဲ့ရေမိုးချိုး။ရေချိုးပြီးတဲ့အဝတ်စားလဲပြီးတဲ့တခါဂတိကာရကမလျှော့ဘူးထပ်ပြောပြန်တယ်။တကယ်ချင်းဘုရားကြောင့်သွားရအောင်။ဆိုတော့ဟာဘာလို့မလဲဘာလို့သွားမလဲညင်းတယ်။မဟုတ်ပါဘူးတကယ်ချင်းလာသွားရအောင်။အဲ့ဒီအခါကျတော့ဂတိကာရဥရိမ့်နယ်ကြီးကပထိုးစားကိုဆွဲပြီးတော့တကယ်ချင်းလာပါသွားရအောင်ဆိုဆွဲခေါ်ဆဲတဲ့အခါကျတော့သူပစိုးအဲပြန်လွတ်ခိုင်းပြီးဟာမသွားကြပါဘူးဒီကရုံးနေစီသွားလို့ဘာအကျိုးရှိမှာတော့ဆက်ညင်းညံ့ကျောင်းကမရရခေါ်တာရေမချိုးခင်က3ချိန်ရေစိတ်မလာခင်က3ချိန်ရေစိတ်ရောက်တော့ရေမချိုးခင်က3ချိန်ရေချိုးပြီးတဲ့အခါ3ချိန်ခေါ်မရဘူးအလုံး၉ချိန်ခေါ်မရမရတော့နောက်တဲ့ချိန်ကျတော့ပသုံးစားဆွဲခေါ်ဒါလည်းမရမရတော့ဂတိကာရကမရအရာခေါ်မယ်ဆိုပြီးတော့သဘင်ဆွဲပြီးတော့ခေါ်တာနောက်ဆုံးအချိန်ရောက်တဲ့အခါအဲ့ဒီသဘင်ဆွဲလိုက်တဲ့အခါကျတော့မှဇောတိပါဠိသရုပ်ခိကသဘင်ဆိုတာကန်ရတာမဟုတ်ဘူးလူတိုင်းကန်လို့မရှိဘူးမင်းတို့မင်းကြီးကတော့သူ့သဘင်ကိုသူ့အမကြီးမိကြီးရဲ့ခေါင်းကြီးတဥ့ပဲကန်တော့ကြည့်တယ်ဘယ်သူမှမကန်ရဘူးမင်းတို့မင်းရဲ့သဘင်အေးချိုးတူပဲ ိန္ဒိယထုံးစံရဇာမင်းတွေကသူတို့ဆိုရင်လူတိုင်းကန်ခံတာမဟုတ်ဘူး။ဩရိန္ဒေဆိုတာအိန္ဒိယစကားနဲ့ပြောရင်ဇာနိုင်ပေါ့။ဩလုံငန်းနဲ့လောက်စားတော့ဇာအနေနဲ့သူကနိုင်။သောတိပန္နတို့ကဇာမင်းတဲ့ပုဂ္ဂိုလ်တွေ။အဲ့ဒါရေမိုးချူတန့်ဆက်ထားတဲ့သဘင်ကိုဆွဲပြီးတော့တငယ်ချင်းသားပါသွားရအောင်ဆိုတော့အာအာတင်ပါ။ဟာဘယ်လောက်အောက်တန်းကျတဲ့ကောင်ကငါသဘင်ကိုင်းတာပါ။သိမဆုံးဘူးနော်ခုကိလို့ဆိုလို့ရှိရင်တော့အဲ့ဒါရိုက်ပွဲဖြစ်နေမယ်အဲ့ချင်နော်သောတိပါဏကစိတ်ကောင်းရှိစိတ်မဆုံးဘူးဟာဒီလောက်တောင်သဘင်ဆွဲပြီးတော့ခေါ်ရလောက်ဟာတကယ်ချင်းကမင်းဒီလောက်တောင်ပဲအကျိုးရှိသလားသူမေးဖို့ချိန်နော်မသဘင်ဆွဲရလောက်မသဘင်ဆွဲခေါ်ရလောက်အဲ့ဒီကာသဗ္ဗဘုရားစီသွားတာအကျိုးရှိသလားဟာအကျိုးရှိတာပေါ့တကယ်ချင်းဆိုကဲဒါဖြင့်လှုပ်ပါကွာမသဘင်မကင်ပါနဲ့လှုပ်ပါဆိုတယ်ကဲနာပါမယ်။သဘင်ဆွဲခွန်မှာလိုက်တော့နောက်ဆုံးပါ။ဟုတ်ကဲ့။ဒါတောင်စိတ်ကောင်းရှိတဲ့ပုဂ္ဂိုလ်ကနော်။သူတော်ကောင်းအနေနဲ့သူကတွေးလိုက်တာ။အိုးဒီလူဟာသဘင်တောင်ဆွဲခေါ်တယ်ဆိုတော့သာမန်ကိစ္စမဟုတ်တော့ဘူး။ငါ့ကိုအတင်းခေါ်တော့။ဘိုင်ဖို့ဆိုခေါ်တာ။အတင်းချက်။အတင်းချက်ခေါ်တယ်ဆိုတော့ဒါသာမန်ကိစ္စမဟုတ်ဘူး။အင်မတန်ကအကျိုးရှိလို့ဘက်ပေါ်မှာကောင်းယူလိုလားလို့ခေါ်တာဖြစ်နေတယ်။အော်ဒီနှလုံးသွင်းရတယ်အလွန်ကောင်းတဲ့နှလုံးသွင်းတယ်ဟုတ်ကဲ့အဲ့ဒါနဲ့လိုက်သွားတယ်ဆိုတာတော့အကြောင်းတော်ရောက်အကြောင်းတော်ရောက်တဲ့အခါကျတော့ဂတိကာရသောတိပါဠလူလင်တို့ဘုရားရှိမှာရှိခိုးဥချပြီးရှင်ဘုရားကဟောတာတပည့်တော်ရဲ့တငယ်ချင်းသောတိပါဠပါတဲ့အလွန်ရင်းနေတဲ့တငယ်ချင်းဖြစ်ပါတယ်သူ့ကိုဆုံးမဩဝါဒပေးပါဘုရားဆိုမြတ်စွာဘုရားတရားဟောဗာတရားဟောတယ်တော့စာထဲမှာတော့မပါဘူးနော်ဘုရားဟောတဲ့တရားကတော့သစ္စာလေးပါးတို့မဂ္ဂင်7ပါးတို့အဓိကပေါ့ဟုတ်ကဲ့လားအေးမြတ်စွာဘုရားကတဘာဝတရားတွေကိုကြာကြာနဲ့နာခေါ်လိုက်တဲ့အခါကျဇောတိပါဠလူလင်အရင်တော့စိတ်ထဲထင်ထားသလိုမဟုတ်ဘူးဘုရားဟောတဲ့တရားတွေရဲ့အနှစ်သာရကိုသူကောင်းကောင်းကြီးစိုက်ပြီးတော့နားထောင်အမြဲတမ်းချိန်နှက်ပြီးတော့တရားနာပြီးတဲ့အခါကျတော့သူတို့တငယ်ချင်းမြောက်ကျောင်းတော်ပြင်မဲ့ထွက်လာကြအပြင်ရောက်တဲ့အခါကျတော့သောတိပါဏလူလင်ကပြောတယ်တငယ်ချင်းဂတိကာရမင်းဒီလိုတရားမျိုးနာရရဲ့တန်နဲ့ဘာဖြစ်လို့ဘုန်းကြီးပေါ်ထားတော့ဟုတ်တယ်ဘုန်းကြီးတို့ဒီမှာတရားနာတာဘယ်နှညရှိပါ့မလဲဘုန်းကြီးတို့တဲ့ပုဂ္ဂိုလ်လေးပါလိမ့်မယ်မပေါ်ဘူးလားအေးတငယ်ချင်းသောတိပါဏမင်းဒီလိုတငယ်ချင်းဂတိကာရသောတိပါဏကမေးတယ်တငယ်ချင်းဂတိကာရဒီလိုတရားမျိုးနာပြီးတော့မင်းဘာဖြစ်လို့ခုံကြီးမောထားတော့လို့ဆိုတော့အာတကယ်ချင်းမင်းသိတာပဲငါမှအမေအိုအဖေအိုမျက်စိနှက်ခွင်းအလင်းမရသူတို့ကငါပြုစုလုပ်သေးနေရတာဘယ်မှာသင်္ကန်းဝတ်နိုင်မလို့ဆိုတော့အေးဒီလိုဆိုရင်ငါကတော့သင်္ကန်းဝတ်တော့မယ်ကြည့်တရားတပွဲတစ်ခါနာလိုက်တာနဲ့သင်္ကန်းဝတ်သွားတာနော်အခုတော့ပွဲတွေညာလို့မောထားလည်းဖြစ်ကောင်းဖြစ်မယ်ဘုန်းကြီးတို့ကြားလို့ရတယ်မလားမကားတဲ့ဝဘယင်ကြီးကသတ္တအလွန်ရှည်တဲ့ခါကလာမှာသတ္တတွေကိုမှတ်ထားတယ်သူကသတ္တတွေဆိုတာသူ့ရဲ့သံမုတ်စိတ်တွေကိုသုတ်တင်ပေးရတဲ့ပုဂ္ဂိုလ်ပေါ့ငါကောင်းမှာဆန်းတဲ့အဖြူလေးတစ်ပင်ဖြူတွေ့လို့ရှိရင်ပြောပါလားအဲဟိုမှာဆုတော်လက်တော့ချက်နေတိုင်းဘယင်ကြီးရဲ့သံမုတ်စိတ်ကိုပြုတင်တဲ့သတ္တကြီးကသပင်ဖြူလိုက်ရှာနေတိုင်းနေတိုင်းရှာနော်နှစ်ပေါင်းများစွာရှာနှစ်ပေါင်းထောင်းချီပြီးတော့ရှာတာသဘင်ပြူတစ်ခါမှမတွေ့ဘူးနှစ်ပေါင်းတောင်းကြတဲ့အခါကျတော့ရှာရှာပါပါသဘင်တွေကရှာလိုက်တဲ့အခါသဘင်ပြူလေးတစ်ချောင်းတွေ့တယ်ဟုတ်ကဲ့အဲ့ဒါကလို့သဘင်ပြူလေးတစ်ချောင်းတွေ့တဲ့အခါကျတော့ဟာတွေ့ပြီဆိုပြီးတော့ရွှေမင်းညာကလေးနဲ့အဲ့ဒီသူသဘင်ပြူလေးကိုဖြားပြီးတော့အရှင်မင်းတရားသဘင်ပြူလေးတစ်ချောင်းတော့တွေ့ပါပြီဆိုပြီးတော့ကျွေးမညာကလေးနဲ့နှုတ်ပြီးတော့ဘယင်းရဲ့လက်ွားနဲ့ထဲလိုက်။အဲ့ဒီသဘင်ပြူလေးမြင်လိုက်တဲ့အခါကျတော့မကားတွေကဘယင်းကြီးကသဘင်ပြူလေးချစ်ပြီးတော့တခါတည်းစိုးရိမ်တော့ကတွေချစ်ပြီးတော့တန်ဝေကတွေချစ်ပြီးတော့တစ်ခုံလုံးချွေးပြန်တယ်အဝတ်ညှစ်ယူပါတယ်တော်။ဘုကိတာဘုန်းကြီးစဉ်းစားတယ်သဘင်တစ်ပင်ပြူလာတော့တစ်ခုံလုံးပြူနေတောင်မှပဲချွေးပြန်တယ်လို့မရှိဘူးနော်။ဟုတ်ကဲ့။ဘုရင့်ကတော့သဘင်လေးတစ်ပင်ဖြူလာနေတယ်ပဲအဲ့ဒါမြင်လိုက်တာနဲ့ဟာငါအိုပြီဘ ေဖို့ရနေပြီဆိုပြီးတော့တောင်ဝေကလည်းတခါလဲဖြည်းပြီးတော့ထိတ်လန့်တုံလို့သွားပြီးတော့ချွေးတက်ချက်ချတယ်ကျလာခုကတော့ဓမ္မောင်းလုံးပြူတော့ချွေးပြတ်တော့ဟုတ်ပါဗျာအဲ့ဒါကောင်းပြီသတိပါလာတဲ့ဒီတရားနာလို့သူသင်္ကန်းလုံးမယ်ဆိုတော့တကယ်ချင်းတယောက်ဘုရားထံဝင်ရောက်ပြီးတော့ရှင်ဘုရားရဲ့တပည့်တော်ရဲ့တကယ်ချင်းသတိပါလာကရှင်ဘုရားတော်ကသင်္ကန်းလုံးချင်တယ်လို့ပြောပါတယ်ဆိုတော့မြတ်စွာဘုရားခွင့်ပြုလိုက်တဲ့သင်္ကန်းလုံးသတိပါလာလူလည်းဘုန်းကြီးဖြစ်သွားဘောရမမြတ်စွာဘုရားအလောင်းကကြားလိုက်ခံခဲ့တဲ့ဘုရားပေါင်း24စုရှိနောက်ဟုတ်ကဲ့နှစ်ကျိတ်ရှိစု၉ပဲတယ်ဆိုတာရှိတယ်မှာနှစ်ကျိတ်ရှိစုဆိုတာဘောရမမြတ်စွာဘုရားဗျာဒိတ်ခံခဲ့တာက24စုအဲ့ဒီ24စုထဲမှာဒီပင်ကရာမြတ်စွာဘုရားနဲ့အတူတကွာဖွင့်တဲ့ဘုရားတွေကိုထည့်လိုက်3စုထည့်လိုက်တော့ဘယ်လောက်ဖြစ်သွားလဲ28ဖြစ်သွားအဲ့ဒီထဲမှာဘောရမဘုရားဆက်ထည့်လိုက်တဲ့အခါကျတော့နှစ်ကျိတ်ရှိစု24စုဟုတ်ကဲ့နှစ်ကျိတ်ရှိစု၉ပဲတယ်ဆိုတာ24စုကဘောရမမြတ်စွာဘုရားဗျာဒိတ်ခံခဲ့တဲ့ဘုရားတွေဒီပင်ကရာကနေစပြီးတော့ကတ္တရမြတ်စွာဘုရားအဖြစ်ဗျာဒိတ်ခံခဲ့24စုရှိတယ်ဒီပင်ကရာဘုရားရဲ့အရင်ဖွင့်နေတဲ့ဘုရားသရဏင်္ဂရာနဲ့မေတ္တင်္ဂရာတဏင်္ဂရာဆိုတဲ့အဲ့ဒီဘုရား၃စုကိုထည့်ပြီးတော့တွက်လိုက်တဲ့အခါကျတော့28စုဘောရမမြတ်စွာဘုရားထည့်လိုက်တဲ့အခါကျတော့28စုနှစ်ကျိတ်ရှိစုဆိုပြီးတော့ဒီလို၉ပဲအေကောင်းပြီအဲ့ဒီထဲမှာ24စုဗျာဒိတ်ခံတဲ့ထဲမှာဘောရမမြတ်စွာဘုရားသာသနာပေါင်းဝင်ပြီးတော့သင်္ကန်းဝတ်ထား၉ချိန်ပဲရှိတယ်အခုဒီပင်ကရာဒီကတ္တဝမြတ်စွာဘုရားလက်ထက်မှာသောတိပါဠိလူလင်ဖြစ်တဲ့အချိန်မှာအခုဂတိကာရရဲ့ကျေးဇူးကြောင့်သူကရဟန်းပြုသွားတယ်ဒါနောက်ဆုံးအချိန်ဖြစ်မှာနော်နောက်ဆုံးအချိန်ဘုရားဗျာဒိတ်ခံတဲ့ဘုရားတွေထဲမှာနောက်ဆုံးအချိန်သူသင်္ကန်းဝတ်ဧအဲ့လိုသင်္ကန်းဝတ်သွားပြီးတော့သာရိပါဠလူလင်သင်္ကန်းဝတ်လို့15ရက်လောက်ရတဲ့အခါကျတော့ကတ္တဝမြတ်စွာဘုရားဟာဝေကလင်္ကဆိုတဲ့ဤကုန်းရွာကြီးကနေပြီးတော့ဣတိပတနမိဂရာဝံတော်ဘက်ကိုခရီးဒေသစာကြီးကြွားသွားတယ်မိဂရာဝံတော်ဆိုတာဗာရာဏစီဘက်ဤဗာရာဏစီကိုခရီးဒေသစာကြီးကြွားချီပြီးတော့မိဂရာဝံဣတိပတနတော်ထဲမှာတော်ကြောင်လို့ရောက်သွားတဲ့အခါဒီသတင်းကြားတော့ဗာရဏသီကြီးမှထိုစဉ်ကအုပ်ဆိုးနေတဲ့ဘုရင်ကြီးကခိကိတဲ့သူ့နာမည်ကအဲ့ဒီခိကိဆိုတဲ့ဘုရင်ကြီးဟာတတ္တဝမြတ်စွာဘုရားကြွလာတယ်လို့သတင်းကြားတာနဲ့တကြိုင်နဲ့မင်းငါမင်းသားနဲ့နေပြည်တော်ကထွက်ပြီးတတ္တဝမြတ်စွာဘုရားကိုလာရောက်ဖူးတွေ့တယ်ဖူးတွေ့ပြီးတော့ရှင်ဘုရားရဲ့လက်ထံကတပည့်တော်ရဲ့ဆုံးကိုအတုခံပါလို့ဆိုပြီးတော့နန်းတော်ကိုဆုံးသက်ပင့်သွားနောက်တည့်ရကျတော့ဘုရားမှုရှိတဲ့တန်ခါတော်တွေနန်းတော်ကျွဆုံးဖုံးပေးဆုံးမအမတန်ကောင်းတဲ့သတိစောနဲ့ဘုရင်ကကတ်တာကိုအဲ့ဒါကတ်ပြီးတော့ဘုရင်ကြီးကဘာလျှောက်တော့ဆိုင်အရှင်ဘုရားနဲ့လာမဲ့နှစ်တန်ခါတွေကိုဒီအတိုင်းတပြီးတော့တော်ရင်းအောင်ဆုံးကတ်ချင်ပါလေဒါကြောင့်မို့လို့လာမဲ့နှစ်ဝါရင်းကာလဒီမှာသတင်းသုံးပါလို့ဆိုတော့မြတ်စွာဘုရားကလက်မခံဘူးမဖြစ်ဘူးတခါကြီးတဲ့မဖြစ်ဘူးမင်းတရားကြီးလက်ခံမိတာရှိနေပြီတဲ့။လာမယ့်နေ့ဝါဆိုလို့ရတဲ့လက်ခံထားပြီးသားဖြစ်နေပြီ။ဘုရင်ကြီးကမကျေနပ်ဘူးထက်လျှောက်တယ်။တပည့်တော်ကဒီတိုင်းကတ်မှာပါဗျာ။သလေးစောင်းနေနဲ့။သလေးတံပေါင်းစောင်းနေနဲ့မြတ်စွာဘုရားကိုဒီတိုင်းလုံချင်းမှာပါသံဃာတွေ။ဒါကြောင့်မို့လို့တပည့်တော်ဝါဆိုဖင့်တာကိုလက်ခံပါလက်ခံမြတ်စွာဘုရား။သုံးကြိမ်တိုင်မြတ်စွာဘုရားကိုလျှောက်တော့သုံးကြိမ်တိုင်မြတ်စွာဘုရားကလက်မခံပါ။ဘုရင်ကြီးကစိတ်ထဲမှာမခံကြီးမခံတာဖြစ်သွားဟုတ်ကဲ့ကိုလျှောက်တာမရဘူးဆိုတော့လူတွေကစိတ်ထဲမှာမချေတတ်တာလေးတော့ဖြစ်တတ်တယ်ဆိုတော့ဒါသဘာဝအဲ့တော့ဘုရင်ကြီးကစိတ်ထဲမှာမချေမနှက်ကလေးဖြစ်သွားတယ်မချေမနှက်ဖြစ်သွားပြီးတော့ဘာပြောတော့ဆိုဒေါသလေးဖြစ်သွားတာပေါ့လေဘာပြောတော့ဆိုအရှင်ဘုရားတဲ့တပည့်တော်နဲ့တာတဲ့တခါလောကမှာရှိလို့လားတဲ့တပည့်တော်နဲ့တာတဲ့လူရှိသလားလို့ဆိုအဲ့ဒီမှာကတ်သဘာဝမြတ်စွာဘုရားကပါရလူရှိတာပေါ့တဲ့ဘယ်သူလဲလို့ဆိုလို့ရှိရင်ဝေကလင်္ကမှာရှိတဲ့ဂတိကာရဩရိန္ဒီကဒကာမင်းဒကာတော်မင်းတရားကြီးတွေပါတယ်ဘာတာရာတော့ဆိုစိတ်နေစိတ်ထားအမှန်တန်ပါတယ်ဟုတ်ကဲ့အာဝန္တန်ဒီကဘယ်လိုတာရာတော့ဆို အခုဘုရင်မင်းတရားကြီးကငါကလက်မခံဘူးဆိုတော့စိတ်ဆိုးတယ်တဲ့ကတိခန္ဓာကဘယ်တော့မှစိတ်မဆိုးဘူးတဲ့အဲ့ဒါမျိုးအခုလည်းစိတ်မဆိုးဘူးနောင်လည်းစိတ်ဆိုးမှာမဟုတ်ဘူးတဲ့ဘယ်တော့မှစိတ်မဆိုးခဲ့ဘူးဘုန်းကြီးကအဲ့ဒီစာလေးဖတ်ရင်းကနေတတိထားမိတယ်အေးတို့အမင်္ဂလာအယုံတော်ဘုံသွန်းလောင်းတဲ့တကားတွေလည်းပဲကိုယ်ငလေးတွေကနှစ်ခါလာတိုးလို့ရှိရင်စိတ်မဆိုးဖို့တော့လိုလိမ့်မယ်ထင်တယ်ဟုတ်လားခတိကာရဥရိမ့်တယ်ကြီးဟာကြည့်မြတ်စွာဘုရားကသူလျှောက်တာလက်မခံဘူးဆိုလို့ရှိရင်စိတ်ဆိုးဘူးဘယင်းကြီးကစိတ်ဆိုးတယ်စိတ်တချင်မသွားဘူးလားခတိကာရပြမခတိကာရမင်းဥရိမ့်တယ်ကြီးဟာတဲ့ဒါကတော့မင်းတရားကြီးလို့မဟုတ်ဘူးတဲ့အရင်တော့ကလည်းဒါမျိုးစိတ်မဆိုးဘူးသူလည်းစိတ်မဆိုးဘူးနောက်လည်းစိတ်ဆိုးမဲ့ပုဂ္ဂိုလ်မဟုတ်ဘူးတဲ့စိတ်ထားအမတန်မြင့်မြတ်ဖြူစင်တယ်ဟုတ်တယ်တစ်ချက်သူ့ရဲ့ဘဝကုံရိပ်တွေတမိုင်းကုံရိပ်တွေဟာတော့ကဲအမတန်ကောင်းတဲ့မှတ်တမ်းတစ်ခုပဲစိတ်မဆိုးဘူးတဲ့မြတ်စွာဘုရားကဆက်ပြီးတော့မိန့်ကြားတယ်ကတိကာရောမဟာရသဗုဒ္ဓံ தர ဏံကတောဓမ္မံ தர ဏံကတောသံဃံ தர ဏံကတောမဟာရသာဥညံတော်မင်းတရားကတိကရောကတိကရောဩရိမ့်တဲ့ကြီးဟာဗုဒ္ဓံဖရာကိုတရဏံကိုဝယ်ရဟူ၍ကတော်စီကတ်သူဖြစ်ပါပေတယ်။ဓမ္မတရားကိုတရဏံကိုဝယ်အားထားရဟူ၍ကတော်စီကတ်သူအစ်ဖြစ်ပါပေတယ်။သံဃံသံဃာကိုတရဏံကိုဝယ်ရဟူ၍ကတော်မိကိုအားထားကစီကတ်ကိုဝယ်သူဖြစ်ပါပေတယ်ဟူ၍အဝါစာကောင်းစွာမသိမိန်ကြားတော်မူခဲ့ပါပေသတည်းအေးစိတ်မဆိုးရုံနဲ့မဟုတ်ဘူးဂတိကာရပြမကြီးဟာတရဏဂုံမြဲတဲ့ပုဂ္ဂိုလ်ဖြစ်တယ်ဂတိကာရဩရိမ့်တယ်ကြီးဟာတရဏဂုံမြဲတယ်ဂတိကာရောဂတိကာရဆိုတဲ့ဩရိမ့်တယ်ဟာပါဏာတိပါတာသူတကုသတ်ချင်းမဝိရတော်ရှောင်ကျင်သူဖြစ်တယ်အရိဏဒါနသူတော်မပေးတဲ့ပစ္စည်းဥစ္စာကိုရယူခြင်းမှပฏิဝေရတော်ရှောင်ခြင်းသူဖြစ်တဲ့ကာမိတုမေသာသာရကံကုံတို့မှမာရင်းတော်ခြင်းကိုပြုခြင်းခြင်းမှပฏิဝေရတော်ရှောင်ခြင်းသူဖြစ်တဲ့ဘုဒ္ဓဝါရမူသားစကားကိုပြောဆိုခြင်းမှပฏิဝေရတော်ရှောင်ခြင်းသူဖြစ်တဲ့သူရမေရယမေသာပမာဒဌာနမေရယခြင်းယင်ချောင်းပြည့်တတ်တည်းတဲ့ကုံမူ၏စေဝါသုံးစွဲခြင်းမှပฏิဝေရတော်ရှောင်ခြင်းသူဖြစ်တဲ့ရေလို့ဘဂဝါရှိခိုးတော်တိုက်ခင်ရှင်တော်မြတ်ဖရာသည်အဝါစာကောင်းစွာမသိမိန်ကြားတော်မူခဲ့ပါပေသတည်းကတိကာရဟာသရဏဂုံတည်တာလည်းမဟုတ်ဘူးမာသတိလာလည်းမြဲတယ်ဒါလည်းမကဘူးကတိကာရောကတိကာရဆိုတဲ့ဥရိမ့်တယ်ကြီးဟာဗုဒ္ဓမြတ်စွာဘုရားနဲ့အဝိစ္စပတာရေနဉာဏ်တဝင်ယုံကြည်ခြင်းလို့ဆိုရက်အတိညာပါတဲ့တရားတရားနဲ့သမန္တကတော်ပြည့်စုံသူဖြစ်တယ်။ဘုရားကိုနှစ်နှစ်ကာကယုံကြည်တာ။အဝိစ္စပတာရဘုရားကိုယုံကြည်တယ်ဆိုရက်ဘုရားကိုကိုးကွယ်တယ်ဆိုတဲ့နေရာမှာလည်းအမျိုးမျိုးရှိတယ်ဆောင်။တချို့ကလက်ရကျင်လို့ကိုးကွယ်တာရှိတယ်။အေးလာဘမုနိလေးကိုးကွယ်ထားရင်တော့လက်ကောင်းတယ်ဆိုပြီးတော့ဘုရားကိုကိုယ်ဝင်ရလက်မကောင်းရင်ဒီဘုရားအိမ်မောချမှာနေတာအဲ့ဒါလို့မဟုတ်အဝိစ္စပတာရဆိုတာဘုံတော်ကိုသိပြီးတော့မြတ်စွာဘုရားရဲ့အကြီးအသေးတွေကိုရှင်းတတ်လို့ကိုယ်ဝင်ရှင်းတတ်လို့ကိုယ်ဝင်တာဖြစ်ရမယ်လက်လက်ဘကိုလိုချင်တာလို့ကိုယ်ဝင်တာမျိုးမဖြစ်တဲ့ဟုတ်တယ်လက်လက်ဘကိုလိုချင်လို့ကိုယ်ဝင်တာမျိုးကြတော့ဒါမရှိဘူးလောဘနဲ့ကိုယ်ဝင်တာဖြစ်နေတယ်တဏှာနဲ့ကိုယ်ဝင်တာမဟုတ်ဘူးအဲ့တော့ဘုရားကိုယ်ွယ်တိုင်းကောင်းတာမဟုတ်ဘူး။ဘုရားကိုယ်ွယ်တိုင်းညံ့ညတ်တာမဟုတ်ဘူး။မြတ်စွာဘုရားကိုကိုယ်ွယ်ပြီဆိုလို့ရင်တကယ်ကိုမောင်မြတ်တဲ့ပုဂ္ဂိုလ်ထူးခြားတဲ့ပုဂ္ဂိုလ်အနေနဲ့ကိုယ်ွယ်တိုင်းလို့ကိုယ်ွယ်တဲ့ဂုံတော်တွေကိုသိပြီးတော့အသိဉာဏ်နဲ့ကိုယ်ွယ်တာဒီလိုဖြစ်တယ်။အဲ့ဒါကအဝိစ္စပတာရလို့ခေါ်အဝိစ္စပတာဒေနအသိဉာဏ်နဲ့တဝင်ယုံကြည်ခြင်းလို့ဆိုတဲ့သရတရားနဲ့သမဏတွေတော်ပြည့်စုံသူဖြစ်တဲ့ဓမ္မဝိသမတာရိဏသမဏကတော်တရားတော်မှာလည်းပဲသက်ဝင်နေအတိညာဖြင့်သက်ဝင်ပြီးတော့ယုံကြည်တဲ့သရတရားနဲ့ပြည့်စုံသူဖြစ်တဲ့တန်ခေဝိသပတာရိဏသမဏကတော်သံဃာတော်အပေါ်မှာလည်းပဲသက်ဝင်ယုံကြည်မှုဆိုတဲ့အတိညာပါတဲ့သရတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်တဲ့အရိယကံတေနသီလေနသမဏကတော် အရိယာတွေမုံမုံမြတ်မြတ်ထိမ့်သိဆောက်ရှောက်တဲ့ကိုခြင်းတရားနဲ့လည်းပြည့်စုံမှုဖြစ်တယ်။ဘုရားတရားသံဃာကိုးကွယ်တာတမန်ကိုးကွယ်တာမဟုတ်ဘူးတဲ့။အတိဉာဏ်နဲ့ခိုင်မာတဲ့ဗราတရားနဲ့ကိုးကွယ်တာဖြစ်တယ်။ကိုခြင်းတရားကိုလည်းပဲမျက်မျက်နှုံးနှုံးချင်းတောင်းတယ်။တခြားပစ္စည်းတွေစွန့်ညံ့စွန့်မစင်ဟာဒီသီလကိုတော့မစွန့်ဘူးလို့ဆိုတာ။သီလကိုလည်းလည်းသူနဲ့ပဲဖြစ်ဘူး။သီလကိုအမတန်မှပြန်လို့ရတယ်။ရှင်ငွေပေါ်မှာမြန်လို့တာနဲ့သီလကိုပြန်မြန်လို့အေးသူတော်ကောင်းတွေကသီလကိုမြန်လို့ပြီဆိုတာတဏ္ဍာပုဂ္ဂိုလ်တွေနဲ့မတူဘူးဘုရားတော်တွေချက်နေဆိုသီလပါရမီတဲ့သီလဥပပါရမီသီလပရမတ်ထပါရမီသီလပါရမီဆိုတာတဏ္ဍာချက်နေသီလသီလဥပပါရမီဆိုတာခြေကျိုးလက်ကျိုးခံပြီးတော့ကိုခန္ဓာကိုယ်အထိကိုက်ခံပြီးတော့ကိုသီလကိုထိုင်တာသီလဖောက်ဖြဲရမယ်ဆိုရင်မဖောက်ဖြဲဘူးခန္ဓာကိုယ်အထိကိုက်ခံတယ်သီလပရမတ္ထပါရမီဆိုတာအသက်သေခံပြီးတော့သီလကိုစောင့်ဒီလိုစောင့်နေတာကသီလပရမတ္ထပါရမီလို့ခေါ်တယ်အဲ့တော့ဂတိကာရဥရိမေကြီးကအရိယကန္တသီလအရိယတဲ့အမတ္တမမြတ်လို့တဲ့သီလနဲ့ပြည့်စုံတယ်ဆိုတာသီလကိုမျက်မျက်နှုံးနှုံးထိမ့်သိမ့်ဆောင်ရှောက်တဲ့ပုဂ္ဂိုလ်ဖြစ်တယ်ရသဗျာကိုယ်တိုင်ကချီးကျူးခံရတဲ့ပုဂ္ဂိုလ်ဆိုတာသမန်ကုန်ကြီးတွေမဟုတ်ဘူးနော်ဒါရမဏလို့ဆိုတော့မကဘူးဂတိကာရောဂတိကာရကိုရိမေကြီးဟာဒုက္ခဒုက္ခသစ္စာနဲ့နေခင်ခေါ်ယုံမှန်ကင်းမဲ့သူဖြစ်ပါပေတယ်သစ္စာ၄ပါးပုံမှန်လည်းပဲယုံမှန်ကင်းမဲ့တယ်ဒုက္ခဒုက္ခသမုဒယဒုက္ခនិရောဓဒုက္ခនិရောဓကာမိနိပဲရပဲဖြစ်ဖြစ်စဉ်းစားကြည့်ရဲဘုန်းကြီးတို့တွေလူဘဝကြီးရထားတာဘာရတော့ဆိုခန္ဓာ၅ပါးရထားတာပဲနော်အဲ့ဒီခန္ဓာ၅ပါးကြီးရထားတာပြဿနာကြီးတစ်ခုရထားတာပဲဘာပြဿနာလို့ဆိုသူ့ပြဿနာတော့ကြီးရပဲရှိမလဲသာဝဏေရေးဖြစ်ခြင်းနေရတာလည်းသူ့အတွက်ပဲမဟုတ်လားပြဿနာမှာအလွန်ကြီးတာနော်ဒီထဲမှာသူကရက်နေသလားဆိုမရက်ဘူးကြည့်လေမရဘူးဆိုတော့ဘလောက်ချင်းရှားတော့အမေမွေးတော့ကလူလေးသေးသေးလေးတွေကြီးပဲမဟုတ်လားအဲ့တိုင်ရက်နေတာမဟုတ်ကြတော့ဘေးရက်နေတယ်ဆိုရင်ခုတော့အားလုံးဟာဘေဘီလေးပဲနေမှာပေါ့နော်ရက်မနေဘူးជីជីជីជីជីជីပြီးတော့လာတာကြည့်အဲ့ဒါပြဿနာကြီးတစ်ခုပေါ့ជីလာရုံနဲ့သူ့ဘာသူအေးစေးជីလာရုံနဲ့မပြီးသေးဘူးခေါင်းပေါ်ကဆံမင်းလေးကဖြူသေးတယ်သွားကဂျိုးလာတယ်တခုပြီးတခုပြက်စီးပြီးတော့မလာဘူးလားအေးအမေမွေးတော့ကအကောင်တဖြည်းဖြည်းနဲ့ဟောတော့မကောင်းတဲ့ဘက်ကိုလဲနေလဲနေလာသနာရဲ့တန်ကျက်ခံရပြီးတော့ဖြာတိတဲ့ယောဂမျိုးစုံရတယ်နောက်ဆုံးကျတော့မရဏပဲပတိတဲ့ကြီးတဲ့ကြတနာရှိအောင်မရှိဘူးနော်အဲ့ဒီကြတနာတွေကိုဒုက္ခလို့ခေါ်တာပဲအဲ့ဒီဒုက္ခပေါ်မှာဒါတကယ်ဒုက္ခပဲလို့ဆုံးဆုံးဖြတ်ဖြတ်တန်တရားမရှိဘဲနဲ့ဆုံးဆုံးဖြတ်ဖြတ်ရှိတာကိုပဲဒုက္ခနိဂင်ခေါ်ကတိကရဥရိမေကြီးကဒုက္ခနဲ့ပတ်သက်ပြီးတော့လောကလက်ခံနေတဲ့ပြဿနာတစ်ခုအေးပြဿနာဆိုတာအကြောင်းရှိတယ်အဲ့ဒီပြဿနာရဲ့အကြောင်းကဘာလို့ဆိုဘဝတစ်ခုရနေတာလိုချင်လို့ရတာပဲမှန်တယ်မလိုချင်မရဘူးလိုချင်နေလို့ရလိုချင်တော့လုပ်တယ်လုပ်တော့ရတယ်ပေါ့အေးလိုချင်တာကိုတဏှာလို့ခေါ်အဲ့ဒီတဏှာတိရင်ဒုက္ခသမုဒယတဲ့ဒုက္ခကိုဖန်တီးပေးတာဖြစ်တယ်ဒုက္ခဆိုရက်ယတနာကြီးတစ်ခုကိုဖန်တီးပေးတယ်ဒုက္ခသမုဒယဆိုရက်တဏှာအပေါ်မှာလည်းပဲဒါတကယ်အကြောင်းစစ်ပဲလို့ဆိုပြီးတော့တန်တရားမရှိဘူးဒုက္ခនិရောဓဒီယတနာကြီးလုံးဝငြိမ်းသွားတယ်ဆိုတာလည်းရှိနိုင်တယ်ဒုက္ခនិရောဓခံပြီးနေပฏิပဒါယနေခင်ကိုယ်ပြဒနာငြိမ်းချောင်းလမ်းချောင်းအဖြေဆိုတာရှိတယ်ဆိုတာလည်းပဲလက်ခံတယ်။ဟောလိုက်ကြည့်လိုက်တော့ပြဒနာရဲ့ပြဒနာဖြစ်ခြင်းရဲ့အကြောင်းရဲ့ပြဒနာငြိမ်းသွားတာရဲ့ပြဒနာငြိမ်းချောင်းရဲ့လေးမျိုးပဲရှိတာ။ဒီတို့တူပဲဒုက္ခကိုလည်းသိတယ်ဒုက္ခရဲ့အကြောင်းကိုလည်းပဲသိတယ်။ဒုက္ခချုပ်ငြိမ်းသွားမှုကိုလည်းသိတယ်ချုပ်ချိန်ငြိမ်းစေတတ်တဲ့လမ်းချောင်းကိုလည်းသိတယ်လို့အဲ့ဒီသစ္စာလေးပါးနဲ့ပတ်သက်ပြီးတော့ဟောဒီဂတိကာရကလောကတန်လျာမရှိဘူး။အေးဒါရင်္ဂါလို့ဆိုတော့ ကတိကာရောကတိကာရာဩရိတတိဟာဧကပတိကောတထတာစာလေးရှိတဲ့ပုဂ္ဂိုလ်ဖြစ်ပါပေတယ်။ဘုန်းကြီးတို့တရားချက်ကင်ဆိုတော့ဒီပြိဋ္ဌာတ်တို့ဘယ်နှထပ်စားကြတော့။တမင်းလာကြည့်မယ်ဆိုလို့ရှိရင်မနဲ့တထပ်နဲ့ညာနေတထပ်နှစ်ထပ်ရှိတယ်ဟုတ်လား။ဒီကြားထဲမှာဆိုင်းစားဖို့ပါလေ။အဲ့တော့မနက်တည်းကညနေတစ်ခါဆိုရင်နှစ်ခါလို့ဒီပုံရအပြည့်တန်းတယ်ရောကတိကာကဩရိတ်နယ်ကြီးကတစ်ခါပဲစားတယ်ဆိုတာဘုန်းကြီးတွေလိုပဲမနက်တစ်ချိန်ပဲစားတယ်လို့ဆိုတာပြောတယ်မနက်စားတစ်မျိုးပဲစားတယ်တဲ့နေ့လည်စားညနေစားစားလို့ဒါကိုပြောနော်ဧကပတိကိုတစ်ခါတော့ထမင်းကိုသာစားလို့ရှိပါပြီရောယမစာရိညံတော်ချင်းကိုချင်းလေးရှိပါပြီတော့ဟင်ကတိကာရဩရိဉ္စလူမျိုးကြီးတဲ့သီလကကိုခြင်းသီလနဲ့ပြည့်စုံပါပေတယ်ကလျာဏဓမ္မကောင်းသောအကျင့်တရားတွေလည်းပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်ပါပေတယ်။ဟောမြတ်စွာဘုရားသခင်ကတ္တဗမြတ်စွာဘုရားကကတိကာရဩရိဉ္စသူတွေကိုကိကိဘယင်းကြီးကပြောပြနေကုန်ဘောဓမမြတ်စွာဘုရားသစ်ပင်ရင်အောက်မှာဟောနေတာနော်ကတိကာရောကတိကာရဩရိဉ္စကြီးဟာနေခေတမနိသူဟောတော်ရွှေရင်းငွေတွေပရမညာတွေကိုလည်းပဲထိမ့်သိမ့်ပြီးတော့လက်ခံပြီးတော့စုဆောင်ထားတဲ့ပုဂ္ဂိုလ်မဟုတ်ပါချထားတဲ့အေးဘုန်းကြီးတို့တွေပတ်စံချမ်းသာလာတဲ့ပုဂ္ဂိုလ်တွေကဘာဝဲတံမိုးရှိတဲ့ကြောက်တို့တံမိုးရှိတဲ့ငွေတို့တံမိုးရှိတဲ့ရွှေတို့စိန်တို့ဒါမျိုးဝယ်ပြီးတော့ထားလိုက်ရှင်ခရိကရဩရိဉ္စကြီးကအဲ့ဒီလိုရွှေတွေစိန်တွေမစုဘူးတဲ့သူကမကင်ဘူးတဲ့အဲ့ဒါတွေကိုသူ့လက်ထဲမှာမထားဘူးတဲ့ဟုတ်ကဲ့ဘာအထာရလည်းမဟုတ်ဘူးသူလက်မခံဘူးဒါမျိုးမဝယ်ဘူးလို့ဆိုတယ်ဟုတ်ကဲ့အပိဒါသတ္တရူပောအပိဒါရစ္ဆဒသတ္တရူပောရှင်ငွေတင်ကပိုက်ဆံမလည်းပဲကင်းကွာနေသူဖြစ်တယ်ဘယ်တော့မှလည်းပိုက်ဆံမကင်ဘူးတဲ့ဒါဖြင့်သူပိုက်ဆံလည်းမကင်ဘူးစိန်တွေဘာတွေလဲမရှိဘူးဆိုတော့ဘယ်လိုအသက်မွေးနေတုန်းလို့ခေါင်းကြီးတို့တရားချက်ကင်တော်တဲ့ပြိတ္တတွေစဉ်းစားမိကောင်းစဉ်းစားမိလိမ့်မယ်ကတိကာရောကတိကာရာဩရိဉ္စကြီးဟာပဏ္ဏဘူတလောခြားထားတော့ခြေဝေးရှိတယ်ခြေဝေးရှိတယ်ဆိုဘာမှကိုသူကတစုံတစ်ခုထောင်းဖို့လို့ခွာဖို့လို့ဓာတ်လို့ဘာလို့လက်နဲ့သူ့အိမ်မှာတစ်ခုမှမရှိဘူးတဲ့ဒါဖြင့်အိုးလုံငန်းသူဘယ်လိုလုပ်တုံးလို့ဆိုတော့ကဘာပြူတဲ့နေရာကမြေလေးတွေကိုတဲပြီးသူကသူပြူကြတယ်။ကဘာပြူတဲ့နေရာကမြေလေးတွေကိုယူပြီးတော့အိုးဖောက်ထားတယ်။ဟုတ်ကဲ့။နောက်ကြက်ကလေးတွေကနေကြက်တင်းတူးတော့အဲ့ဒီကြက်ချစ်စာတွေဒီကောင်တွေကတူးတော့ဒီချစ်စာရှိ။ပစုံလုံးတွေကမြေကြီးထဲချစ်ဝင်ပြီးထွက်လာတဲ့ပစုံချစ်စာရှိ။အဲ့ဒါလို့သူ့ဘာသူအလိုလျောက်ဖြစ်လာတဲ့မြေမျိုးကိုလိုက်ရှာပြီးတော့အိုးလုံငန်းနဲ့အသက်မွေးတယ်။ဥပုတ်တဲ့အခါမှာလည်းပဲအခုနိုင်ငံသားတွေမှာရောင်းလို့မရှိဘဲနဲ့ပစ္စည်းတွေထားလိုက်ရှိတယ်။ဟုတ်အနောက်တိုင်းတွေမှာဆိုလို့ရှိရင်သတင်းစာရောင်းလို့မရှိဘူးဒီတိုင်းပုံထား။လူကျင်တဲ့လူကတောက်ဆွဲသွားပြီးသတင်းစာရဲ့တံခိုးကိုပတ်စံလေးထည့်ထားခဲ့ရတယ်။ဟုတ်ကဲ့။အဲ့ဒါတော့လေးတော့မခိုးကြဘူးလို့သိပြီ။ညံ့များဆိုင်တော့ခိုးချင်ခိုးရဖို့ဗန္ဓမြတွေပါရတော့ရှိမှာ။အဲ့ဒီသတင်းစာကိုလောက်တော့ဘူးမှမခိုးဘူးလေ။တရင်စာလေးယူတရင်စာတံခိုးထည့်ထားခဲ့။ရောင်းသူမဲ့။ချောယမကာလေးဆိုရင်လည်းဘယ်သူမှမရောင်းဘူး။ဆက်ကလေးနဲ့အဲ့ဒီမှာပက်ဆံလေးချက်ပြီးတော့ခလုတ်ကလေးနှိပ်ပြီးတော့အဲ့ဒါကိုလိုချင်တဲ့ပစ္စည်းယူသွားကြတာပဲ။ဒီမှာဆိုပြောင်းကောင်းပြောင်းမယ်ထင်တယ်နော်။ခမာတော့အဲ့လိုရောင်းလို့မရှိဘူး။မြေထားလက်မှာရောင်းလို့မရှိဘူး။မြေထားနဲ့သွားလို့မြေထားလက်မှာရောင်းနေလို့မရှိဘူးစက္ကရိယလုပ်ပေးတာအဲ့ဒီစက်ထဲမှာချက်လိုက်ချက်လိုက်ပြီးတော့ကိုသွားမဲ့ခင်းကြီးတဲ့နံပါတ်တွေရေးထားတယ်ဘယ်မှာဆိုရင်ဘလောက်ဘယ်မှာဘလောက်ဆိုတာအကုန်လုံးတံခိုးတွေရေးထားတယ်အဲ့ဒါချက်ပြီးတော့အဲ့ဒီကလောက်ကိုနှိပ်လိုက်လို့ရှိရင်လက်မှတ်ကိုပေးတဲ့တံခိုးနဲ့ရမယ်လက်မှတ်တစ်ဆောင်ရမယ်ရောင်းတယ်လို့မရှိဘူးစက်နဲ့ပဲချက်ဒီကတိကာရဩရိဉ္စကြီးကလည်းအဲ့လိုပဲသူကိုယ်တိုင်ထိုင်ပြီးတော့ဩရိကိုရောင်းနေတာမဟုတ်ဘူးသူကပြောတာကဩလိုခြင်းနဲ့သူဩလိုဩယူခြိုက်တဲ့ဩကိုယူဩမျိုးစုံထားတယ်အေးဩနေရတော့ဆန်တုတ်ကလေးတွေပဲတုတ်ကလေးတွေဩရဲ့တံခိုးအလိုက်သတ်မှတ်ထားတဲ့ဆန်ကလေးပဲကလေးတွေထားခဲ့တာသက်ဆံမယူဘူးဟုတ်ကဲ့ဘာတားဆနစ်လဲခေါ်တော့ပစ္စည်းပစ္စည်းချင်းဖလှယ်တဲ့အနည်းနဲ့သွားတာသူက အဲသူ့ရဲ့အဲ့ဝေဝါညာအဲ့လိုဆိုတယ်သူလုပ်တဲ့အိုးကိုလူတွေကလည်းပဲဂတိကာရကိုစေရနာထားကြတယ်ဟောမျက်မမြင်မိဘနှစ်ပါးကိုလှုပ်ချွေးနေတယ်တကယ်သူတော်ကောင်းကြီးဆိုပြီးတော့ပို့ဖို့မို့မို့ဥပမာမဲ့အိုးတစ်လုံးကိုဆန်တစ်ပြည်ဆိုလို့ရှိရင်တချို့ကလည်းနှစ်ပြည်ဘုဘုံဘုံဘုံထားခဲ့ကြတယ်ပဲနှစ်ပြည်ထားခဲ့တယ်ဆန်းနှစ်ပြည်ထားခဲ့တယ်ဒီလိုဘုဘုံဘုံပေးသွားကြတယ်အဲ့ဒီလိုပေးသွားတဲ့ဆန်းနေစီတွေနဲ့ပဲသူကချက်ပြုတ်ပြီးတော့မိဘနှစ်ပါးကိုလှုပ်ကြွေးတာတဲ့ကတိကာရောကတိကာရာမြေရှိတဲ့ဩရိတ်တဲ့ကြီးဟာသစ္စနာဩရံဘာဂိယနာဥဒ္ဒဘာဂိယနာသာယောသနာနံနာမျိုးသောဥဒ္ဒံဘာဂိယသာယောဇဉ်တို့ကိုသာယောဇဉ်ကဩရံဘာဂိယသာယောဇဉ်၅ပါးဥဒ္ဒံဘာဂိယသာယောဇဉ်၅ပါးလို့ရှိတယ်ဩရံဘာဂိယသာယောဇဉ်၅ပါးဆိုတာအောက်ကိုဆွဲချတဲ့သာယောဇဉ်၅ပါးဆိုတော့ကံကောအာယုန်တွေကိုတွေ့တာနေတဲ့သာယောဇဉ်အဲ့ဒါကအောက်ကိုဆွဲတဲ့သာယောဇဉ်ကိုဩရံဘာဂိယလို့ခေါ်တယ်ကံကောအာယုန်တွေကိုမမောတဲ့တဏှာကအယုံပေါ်မှာအလိုမကျဖြစ်တဲ့ဒေါသတက္ကာယဒိဋ္ဌိခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့အမြင်မှမှုသီလပဒပရမတ္တမကောင်းတဲ့အကျင့်အကြံတွေခုမှပဲခွေးလို့ကျင့်တယ်နွားလို့ကျင့်တယ်ခွေးချင်းခွေးကြတာတန်တရားဝတ်ကလွတ်ကင်းခြင်းအကြောင်းဖြစ်တယ်လို့ဒီလိုယူဆပြီးတော့လိုက်တာချင်းသုံးတာကိုသီလပဒပရမတ္တလို့ခေါ်တယ်အဲ့ဒီသီလပရမတ္တဆိုတဲ့တန်ရောစဉ်လည်းမရှိဘူးဝိသိကိစ္စတရားဓမ္မနဲ့ပတ်သက်ပြီးတန်တရားဖြစ်နေတယ်ဆိုတဲ့တန်ရောစဉ်လည်းမရှိဘူးအားလုံးတန်ရောစဉ်၅မျိုးအောက်ကိုဆွဲတဲ့တန်ရောစဉ်၅မျိုးအဲ့ဒီတန်ရောစဉ်၅မျိုးသူ့မှာပယ်ပြီးတာဖြစ်လို့ဥဒ္ဒံဘာဂိယတန်ရောစဉ်ဆိုတဲ့အထက်တန်ရောစဉ်၅မျိုးဆိုတာရူပရာဂအရူပရာဂရူပရာဂဆိုတာရူပဓမ္မကိုမှတွေ့တာတဲ့တဏ္ဍာအရူပရာဂဆိုတာအရူပဓမ္မကောအရူပဇံကိုတွေ့တာတဲ့တဏ္ဏကိုကိုကိုကိုယ့်ရဲ့အကြီးချင်းကိုအထင်ကြီးတဲ့မာနစိတ်မတည်ငြိမ်တဲ့ဥဒိစ္စအမှန်မသိတဲ့အဝိဇ္ဇာအဲ့ဒီငါးမျိုးကိုဥဒ္ဒံဘာဂိယတန်ရောစဉ်၅မျိုးလို့သူကတော့ဩရံဘာဂိယတန်ရောစဉ်၅မျိုးကိုပယ်ထားတယ်အောက်ဆွဲတန်ရောစဉ်မရှိတော့ဘူးအထက်ဆွဲတဲ့တန်ရောစဉ်၅မျိုးပဲရှိဥပမာပဲပြောမယ်ဆိုလို့ရှိရင်ဘုန်းကြီးတို့တွေကိုပုံပမာခိုင်းပြီးတော့ကြည့်မယ်ဆိုရင်ခြေထောက်မှာခြေထားတာကဂျိုမာကြောင့်ပဲခေါင်းမှာခြေထားတာကဂျိုမာကြောင့်ဖြစ်တယ်ခေါင်းမှာခြေထားတဲ့ဂျိုမာကြောင့်ကအချက်ကိုဆွဲတယ်ခြေထောက်ကိုခြေထားတဲ့ဂျိုမာကြောင့်ကအောက်ကိုဆွဲချတယ်ဘယ်လိုနေရပါ့နော်အပေါ်ဆွဲတာကဂျိုမာကြောင့်အောက်ဆွဲတာကဂျိုမာကြောင့်ဂျိုးဆယ်ကြောင့်ရှိတယ်ဘာရောက်တဲ့ဆယ်မျိုးပေါ့အဲ့ဒီဂတိကာရပြမကြီးမှာအောက်ခြေတော့ခြေထားတဲ့တန်ရောစဉ်၅မျိုးမရှိတော့ဘူးတဲ့သူကအဲ့တော့အောက်ကဖြိုးလိုက်ရင်တော့အထက်တက်သွားရုံပေါ့ဗျာဆွဲလိုက်ရင်ဟုတ်ကဲ့လားအောက်ကကျိုးရှိလို့ရှိရင်တော့အောက်ဆွဲချသွားမှာပေါ့သူကတော့အောက်မှာဆွဲချနိုင်တဲ့တန်ရောစဉ်၅မျိုးကသူ့မှာမရှိတော့ဘူးတဲ့အပေါ်အကျိုးမှာကြောင့်ပဲရှိတော့တယ်ဆိုလိုတာကအောက်ဆွဲတန်ရောစဉ်၅မျိုးမရှိတော့ဘူးဆိုတာကတိကာရဩရိတ်နယ်ကြီးဟာအနာဂတ်ပုဂ္ဂိုလ်ကြီးလို့ဒီလိုပြောတာနော်ကတိကာရောကတိကာရမြင့်ရှိတဲ့ဩရိတ်နယ်ကြီးဟာပင်စနာဩရံဘာဂိယနံသာယသနာနာအောက်ရဲ့အဖို့ကိုရောက်ရှိစေတတ်တဲ့ဩရံဘာဂိယသာယစဉ်၅မျိုးတို့ကိုပါရပယ်ခြင်းကြောင့်ဩပပတိကိုမြမပြေမှာဥပ္ပကပရိသန်နေသည်ရှိ၍တတ္တရုမြမကုန်လိုက်တာလဲဣရိလူပြည်တို့အနာဂတ်ဝမလာမူ၏တတ္တတို့မြမကုန်၌သာလင်ပြိနေပါ၏ပြိနေပါသံမဲ့ပုဂ္ဂိုလ်သည်ဟောတိစင်စစ်မသိဖြစ်ပါ၏ဟူ၍ဘဂဝါရှိခိုးနာသခင်ရှင်တော်မြတ်ဖရာသည်အဝါစာကောင်းစွာမသိဟောကြားတော်မူခဲ့ပါ၏တည်းဒီလိုထူးခြားတဲ့ပုဂ္ဂိုလ်ကြီးဟာသူကအနာဂတ်ပုဂ္ဂိုလ်ကြီးပဲအဲ့တော့အနာဂတ်ပုဂ္ဂိုလ်ကြီးကလည်းလူဘဝမှာလောက်ကန်စားတော့လို့ရတယ်နော်အနာဂတ်ပုဂ္ဂိုလ်အနေနဲ့လူဘဝမှာလောက်ကန်စားတော့အဲ့ဒီပုံစံနဲ့နေတာပဲသူကဘုရားတရားအမှန်တမ်းမှယုံကြည်တယ်ခိုင်ဆိုင်တယ်မြတ်သောအရှင်ကိုချစ်တယ်စင်စင်ကြယ်ကြယ်နဲ့အိုးလုပ်ငန်းကိုလုပ်တယ်ပတ်စံတွေပါတွေမကိုင်းဘူးမသိမ်းဘူးပေးလို့ရလာတဲ့ဆံလေးပဲကလေးနဲ့အဲ့ဒါနဲ့ချက်ပြုတ်စားတော့တယ်ဟောဒီလိုနေသွားတဲ့ပုဂ္ဂိုလ်ဘယ်လောက်ထူးခြားတယ်လဲလို့ဆိုရင်ကတ္တဗျာမြတ်စွာဘုရားက အဲ့ဒီဂတိကာရပေါ်မှာဘလောက်ရင်းနှီးတယ်လဲဆိုတာအဖြစ်ချက်ကလေးတောင်းလို့ရှိတယ်။ကဲဒါတော့မြတ်စွာဘုရားသခင်ကိုရောမြတ်ကတခါတော့မှနတ်နေမိုးတော့အနည်းရောက်လို့သင်္ကန်းတစ်ပိတ်ယူဆောင်ပြီးတော့ဂတိကာရအိမ်ကိုကြွားသွား။ကြွားသွားတဲ့အခါကျတော့ဂတိကာရကအပြင်ထွက်သွား။မရှိဘူး။အိမ်မှာခြံရတာကမျက်စိနှကွင်းအလင်းမရတဲ့မိကိုဟောက်ဝင်ခြံ။ကဲဒါတော့ဘုရားအိမ်တစ်ပါးလေးကြွားလာ။ဆလာပြီးတော့ငယ်နာမည်နဲ့ခေါ်လိုက်တာဟေးဘဲကဝဘယ်သွားလဲဘဲကဝဘယ်သွားလဲမြတ်စွာဘုရားကမေးတာနော်ဘဲကဝဆိုကောင်ဘယ်သွားလဲပေါ့ဘာတော့အဲ့ဒါကတော့ဘုရားမန်တီတော့မိဖို့ဖောက်ဟောရီယာပါပြောတော့အရှင်ဘုရားတငယ်ချင်းအပြင်ခဏထွက်သွားတယ်ဗျာတဲ့အဲ့တော့အရှင်ဘုရားအတွက်အိုးထဲမှာဆောင်းလဲချက်ထားတယ်ဟောက်ဟိုတဲ့ကကြောင်အိမ်ထဲမှာဟင်းနေလဲထားခဲ့တယ်ဗျာအရှင်ဘုရားယူပြီးတော့ဒါပုံမိပြီတော့ကတော့ဘုရားကအဲ့ဒီဆောင်းအိုးကိုလှမ်းပြီးတော့အဲ့ဒီဆောင်းကိုတပိတ်ထဲချက်ဟင်းနေတဲ့အဲ့ဒီမှာဆောင်းထိုင်ပုံးပေးပြီးတော့ကြွားသွားတယ်။ဘုရားကိုယ်တော်မြတ်ကဟုတ်ကဲ့။သူတရားချင်းကသူတော်တဲ့ပြိဿတို့အိမ်မှာကိုတော်တွေများအဲ့လိုမြန်လာလုပ်နေတာရှိတယ်လား။အဲ့ဒီတော့မြတ်စွာဘုရားကအဲ့လိုဟိုတဲ့ကဆောင်းကိုယူဟင်းဟိုတဲ့ကကြောင်အိမ်တဲ့ကဟင်းကိုဖတ်ပြီးတော့ကတ္တဝဗျာအဲ့ဒီမှာထိုင်ပြီးတော့ကြွားသွားကတ္တဝဗျာကြွားသွားတဲ့အခါမှာခဏကဂတိကာရအိမ်ပြန်ရောက်အိမ်ရောက်တော့ထမင်းကိုထမင်းလိုက်တော့ထမင်းနေကောင်းနေမရှိဘူးဟင်းကြောင်အိမ်ထဲရှိတော့လည်းဟင်းနေပြောင်းဟာထမင်းနေဟင်းနေဘလူလာစားသွားတာလို့ပေါ့မင်းတော့အေးမင်းရဲ့တကယ်ချင်းမင်းရဲ့ကတ္တဝဗျာလာပြီးတော့အဲ့ဒီမှာဖုံးမေးသွားနေရဲ့ဆိုတော့ကတိကာရကြီးကဝမ်းသာလိုက်တာတဲ့အဲ့ဒီဝမ်းသာနေတာဗဏ္ဍာရကြာတော့ဆိုရင် तू မစားနိုင်မတော့နိုင်ဝမ်းသာနေတာနော်ဝမ်းသာလဲဆိုတာဟိုမစားနိုင်မတော့နိုင်ဝမ်းသာလုံးအားကြီးတော့ဝမ်းသာလုံးဆုပ်ပြီးတော့နေတာ15ရက်ချာတဲ့နှစ်ပတ်နှစ်ပတ်သူအမတန်မှဝမ်းသာသူ့အမေဖေတွေကဝမ်းသာလိုက်တာ9ရက်ချာလဲတဲ့ तू က15ရက်ချာ14ရက်ချာဟုတ်ကဲ့ပီတိဒုက္ခစိတ်ထဲမှာနှစ်ချင်ပြီးတော့ခန္ဓာကိုယ်ထဲမှာစိတ်ကငြိမ်းချမ်းပြီးတော့ချမ်းသာနေတာနှစ်ချိုက်တယ်ချမ်းသာတယ်ဝမ်းသာတယ်မြတ်စွာဘုရားအော်တို့ချီးပြောက်တာချီးတန်းဆောနေဟင်းနေယူပြီးတော့ဖုံးမေးသွားတယ်ဆိုတော့ဝမ်းသာလုံးအားကြီးလို့နော်တချို့ကမာကြီးတွေလည်းအိမ်မှာရှိတဲ့ဆောနေပါတယ်ကတ်လိုက်နေရလို့ရှိရင်စိတ်ထဲမှာဝမ်းသာပြီးတော့ရှင်းနှံ့နေကြတာရှိတာပါဟုတ်ကဲ့လားကဲနောက်တစ်ခါအဖြစ်ပြက်တစ်ခုကလည်းဒီလိုပါပဲကတ္တဝမြတ်စွာဘုရားကြွားလာတယ်ဂတိကာရကအပြင်ထွက်သွားတယ်ဒီဘက်ကဝဘယ်သွားတော့သာကိုရောတငယ်ချင်းပြင်ထွက်သွားတယ်တဲ့အဲ့ဒီတောင်းထဲမှာမရောမုံရှိလေရဲ့ကြောင်ရင်ထဲမှာလည်းဟင်းရှိလေရဲ့ကိုရောပါလေးယူပြီးတော့ဖုံးမိပါတော့ကိုကမျက်စိမှမမြင်တာဘူးပဲကန့်နေတယ်ဟုတ်ကဲ့အဲ့ဒါနဲ့ကတ္တဝမြတ်စွာဘုရားကလမ်းတော့ယူပြီးတော့ဖုံးမိသုံးဆောင်သွားတယ်ဂတိကာရဤပြန်လာတော့ဟာမုံနေလဲခုံနေဒီနေ့နေလဲခုံသူစားသွားတယ်မင်းတငယ်ချင်းကတ္တဝဘုရားကြွလာပြီးတော့ဒါတွေယူပြီးဖုံးမိသွားတယ်ဘုန်းကြီးစတဲ့စဉ်းစားမယ်တခါတည်းကတချို့စဉ်းစားမယ်ဘယ်နဲ့ဘုန်းကြီးကမကတ်ဘယ်နဲ့စားတယ်လို့နော်အကတ်ခံလို့လို့ဆိုတာဘုန်းကြီးတွေကဝိနည်းကျမ်းကမကတ်တဲ့အစားအစာမစားရဘူးလို့ပြညတ်ထားတာရှိပါတယ်။ဘာဖြစ်လို့ပြညတ်ထားတယ်လဲဒီဘောဓဗာမြတ်စွာဘုရားလက်ထက်မှာပြညတ်ထားတယ်။ကာမရာဇာဘုရားလက်ထက်ကပြညတ်ချင်မှပြညတ်မယ်ဒါမျိုးဟုတ်လား။ဘောဓဗာမြတ်စွာဘုရားလက်ထက်မှာဘာဖြစ်လို့ဘုန်းကြီးတွေကသူတို့ဘာပေးမှကမ်းမှပေးပေးထားတဲ့အစာတော်ကလက်ထဲကိုဟုတ်လားပေးအပ်မှစားရတယ်လေလို့ဆိုလို့ရှိရင်ကြက်တနာကဒီလိုဖြစ်ခဲ့တာမြတ်စွာဘုရားလက်ထက်မှာကုရောတပါထူးထူးဆန်းဆန်းပေါ်ဘူးတယ်အဲ့ဒီကုရောကအကုန်လုံးပန်းတခုသင်္ကန်းကလည်းပန်းတခုတပိတ်ကလည်းပန်းတခုဆုံးချင်းဆုံးကလည်းပန်းတခုမှာပန်းတခုဘယ်လိုလုပ်ရလဲမြဲတယ်ဟုတ်ကဲ့အခုဘုံလုံးဆုံးနန်းကပန်းတခုမှာမဟုတ်ဘူးဟုတ်ကဲ့ပန်းတကူစာပြစ်ထားတာအဲ့ဒါဘယ်သူမှအဆောင်မရှိတဲ့ပုဂ္ဂိုလ်ကမှပန်းတကူဖြစ်မှာပေါ့နော်အဲ့ဒါဒီလိုဆုံးလဲသူကလက်မခံဘူးပန်းတကူမှမဟုတ်ပဲဒီအောင်းငါအာယုံတော်ကဘုံလုံးလုံးလားလက်ခံမှာမဟုတ်ဘူးသူကသူကအကုန်ပန်းတကူသင်္ကန်းနဲ့ပန်းတကူသင်္ကန်းဟုတ်တယ်ဒါပိတ်ကလည်းပန်းတကူဆုံးကလည်းပန်းတကူဆိုတော့ဆုံးပန်းတကူရတော့ဆိုတာအလုံးခဲရင်အဲ့ဒါဆုံးပန်းတကူသူကဘယ်ရဘယ်ကရရတယ်လို့ဆိုလို့ရှိရင်အဲ့ဒီခိကံလူတွေကသူတို့ရဲ့ဆွေတွေမျိုးတွေအဖိုးအဖွားတွေကြိုက်တတ်တဲ့အစာကိုသင်္ချိုင်းကဘူပေါ်မှာသွားတင်ထားတယ်ဟုတ်ကဲ့ ကိုကလည်းတချို့ရှိတယ်လို့ကြားဘူးလေအမလေးပလင်းတောင်ပွားထောင်ပေးထားတယ်လို့ကြားဘူးလေဝေးအဲ့ဒီတိုက်တတ်တဲ့အစာဆိုပြီးတော့စီကရက်တို့ပလင်းတို့သွားတင်ပေးတာမျိုးရှိတယ်အဲ့ဒီကိုတော့ကဒီတင်းကျိုင်းကူတွေပေါ်မှာလာပြီးတော့စားပြန်ရတယ်စေရီမျိုးတွေကိုရည်စူးပြီးတော့ထိုခေတ်လူတွေရဲ့ယုံကြည်ချက်တင်းကျိုင်းထဲမှာလာထားတယ်အဲ့ဒီဆွမ်းရင်းဆွမ်းတွေကိုယူပြီးတော့ကိုတော်ကြီးကဘယ်တော့မှဆွမ်းကံမကြွားဘူးအဲ့ဒါတွေနဲ့ဖုံးပေးနေတာဖုံးပေးနေတဲ့အခါကျတော့ဝါလို့ဖီးလို့တယ်လူတွေကဘယ်လိုတန်တရားဖြစ်လာတော့ဆိုတော့ဟောဒီကိုတော်ကြီးညိုနေရွာတယ်လဲဆွမ်းခံတာလဲမမြင်ဘူးနေတာလဲတင်းကျိုင်းမှာပဲနေတယ်ဘာစားနေလဲဒီကိုတော်ကြီးလူသားများစားနေလားဆိုပြီးတော့ချောင်းရိုက်ချင်တဲ့အစီအစဉ်အောင်ဖြစ်လာဟုတ်ကဲ့နောက်တစ်ချိန်ကျလို့ရှိရင်ဒီကိုတော်ကြီးကဒီလူသားစားတယ်လို့အထင်လွဲပြီးတော့အရိုက်မခံရပါဘူးလားအေးဒါကြောင့်လည်းမြတ်စွာဘုရားကအေးမင်းပန်းတူတော့အကုန်မလုံးနဲ့အန္တရာယ်ရှိတယ်လူတွေအထင်လွဲနေမယ်ဆောင်းတော့ပန်းတူမလုံးနဲ့လို့ဆိုပြီးတော့ယဟန်ဆိုတာပေးမှကမှစားရမယ်သူများမပေးတဲ့အစားမစားရဘူးပန်းတူကောက်ပြီးတော့စားဖို့မရှိဘူးဆိုပြီးတော့ဝိနည်းတက်တာကိုပြင်ညာထားဟုတ်ကဲ့အဲဒါကမြတ်စွာဘုရားလက်ထက်ကဒီလိုပြင်ညာချင်တာပြင်ညာအဲ့တော့မြတ်စွာဘုရားကသူ့အတွက်ဆုံးကနေကြလို့သူ့ရင်းနှီးတဲ့တကားဆိုတော့အဲ့ဒီတကားရဲ့မုံနေဆွမ်းနေယူပြီးတော့ကိုတော်မြတ်ဖုံးပေးသွားတာ။ဩကတိကာရကြီးပြန်လာတော့ငါမုံနေလဲကုန်နေပြီ၊ရင်းနေလဲကုန်ဘုရုစားသွားတော့ငါကပ်တော်ဘုရားလာကြွလာပြီးတော့စားသွားတယ်ဆိုဝန်တန်လိုက်တာနဲ့သူ့မှာ15ရက်လုံးတော့အစာမစားနိုင်ဘူးလေ။ဟုတ်ကဲ့လား။အမေဖေတွေကတပတ်ကြာအစာမစားနိုင်ဘူးဝန်တန်လုံးအကြီးလို့။ဒါနဲ့တည်းပီတိဖြစ်နေကြတယ်။အလွန်ကောင်းတဲ့ပီတိနောက်တစ်ချိန်ကျတော့ဘာဖြစ်တယ်ဆိုတော့အဖြစ်ပြက်၃ခုရှိတာနောက်တစ်ချိန်ကျတော့အဲ့ဒီကတ္တဝမြတ်စွာဘုရားရဲ့ကျောင်းကမိုးယုံမိုးယုံနေတာကတ္တဝဘုရားကပြောတယ်အေးမင်းတို့ဂတိကာရအိမ်ကိုယဟန်တွေကိုလွှတ်လိုက်တာဂတိကာရအိမ်ကိုသွားကြအဲ့ဒီကနေအမိုးမိုးစရာမြက်ပေါ့တက်ကယ်ပေါ့ခုခေတ်လို့ဆိုရင်တော့အဲ့ဒီတက်ကယ်သွားရှာကြတာတက်ကယ်သွားတောင်းကြဆိုတော့ယဟန်တွေကလျှောက်တယ်ရှင်ဘုရားသူ့အိမ်မှာတက်ကယ်အပေါ်မရှိဘူးဗျာတဲ့သူအိုးလုံးတဲ့တဲကြီးမှာတော့တက်ကြယ်လေးမိုးထတာရှိတယ်။ဒါပြန်သွားဖြတ်ယူကြကွာလို့ဆို။အဲ့ဒီကိုတော်လေးသွားပြီးတော့အဲ့ဒီအမိုးလုံးတဲ့တဲကတက်ကြယ်လေးအကုန်ဖြတ်ယူထတာလေ။အာအမိုးပေါ်ကတက်ကြယ်လေးဖြုတ်ကြဖြတ်ကြတော့မျက်မမြင်အမေဟိုဖေဖိုတွေကကြားတာဖက်ဘသူတွေလဲအမိုးတွေဖြတ်နေကြတာဘသူတွေလဲဆိုကိုတော်တွေကပြောတယ်ဘုန်းကြီးတွေပါဘုရားရဲ့ကြောင်းတော်မိုးယုံနေလို့ဒီကအမိုးတွေကိုလာဖြုတ်တာလို့တော့ဖြုတ်ကြပါဘုရားဖြုတ်ကြပါဘုရားကြိုက်တယ်လို့ယူကြပါဘုရားလေအမေပြေဂတိကာရကြီးကမရှိဘူးအပြင်သွားနေတယ်ပြန်လဲရတာရောသူအိုးလုံးတဲ့တဲကြီးကတက်ကြယ်ဟောင်းလောင်းဟုတ်ကဲ့တက်ကြယ်ဟောင်းလောင်းလည်းမြင်တော့ဟာဒီတက်ကြယ်တွေဘယ်သူယူကုန်တာတော့အမိုးတွေဘယ်သူဖြတ်ယူသွားတာတော့ဆိုတော့ဩကတ္တဝဘုရားရဲ့เจ้าတော်ဟာမိုးမလုံးလို့တဲ့အဲ့ဒီအမိုးတွေအကုန်လာယဟန်တွေကဖြတ်ယူသွားတယ်ဆိုဝမ်းသာလိုက်တာတဲ့သူစိတ်ထဲမှာအာသူစိတ်ထဲမှာရှင်နူးတယ်ငါ့အပေါ်မှာဖရဲကတော့ယဉ်နီးတာကိုငါပစ္စည်းပေါ်မှာငါတော့ယဉ်နီးတာပဲလို့ဆိုပြီးတော့15ရက်နှစ်ပတ်တိတိ14ရက်နှစ်ပတ်တိတိဂတိကာရကြီးကပီတိတွေဖြစ်နေလိုက်တာသူ့အမေဖေတွေကတော့8ရက်ပီတိဖြစ်တယ်ဒါရီမကဘူးတမိုးမင်းလုံးအဲ့ဒီအမိုးဖောင်းလောင်းကြီးနဲ့မိုးတဲ့ကြီးကမိုးတွေဘလောက်ရွာရွာအဲ့ထက်မိုးတစ်ပေါက်မှမကြဘူးသူဆန်းတာနော်ခုကေကဆိုရင်တက်ကဲမိုးဆိုထင်သေးကောင်းသေးလိမ့်မယ်ခေါင်းကြီးတို့ဂျာမနီသွားတာအဂျာမနီသွားတော့အဲ့နာမှာတက်ကဲမိုးထားတဲ့အိမ်ကြီးတွေ့တက်ကဲဆိုတော့အခုဗမာပြည်ကတက်ကဲလို့တော့မအောင်မိနဲ့တက်ကဲတော့တက်ကဲပဲဒါပေမဲ့သူကအမိုးကကြာကြာတနာလောက်ထားတယ်တက်ကဲဒူးကဘလောက်ရှိတယ်ဆိုတော့6လက်မလောက်ထူဒီကလည်းပါပါလိမ့်မယ်ဟာဒီအိမ်ကြီးကဘာဖြစ်လို့တက်ကဲတွေမိုးထလာလို့ဆိုတော့သူကပြောတယ်မရိဒါတန်တန်လူမမိုးနိုင်ဘူးတဲ့တထေးမှနေနိုင်တာတဲ့တက်ကဲမိုးအိမ်ကဟုတ်လားတက်ကဲမိုးအိမ်ကမိအမကလည်းအများကြီးပေးရတယ်တဲ့တက်ကဲတထေးမှဒီအိမ်ကနေနိုင်တာတဲ့တန်တန်ပုဂ္ဂိုလ်မနေနိုင်ဘူးတဲ့အဲ့တက်ကဲမိုးနဲ့အိမ်သူမိုးနဲ့အိမ်နေတာတထေးမဟုတ်ဘူးတဲ့အဲဒီတက်ကဲမိုးနဲ့နေတာကတထေးတဲ့ကြောင်းလေးပြောပြမယ်ဟုတ်ကဲ့တက်ကဲကလည်းကောင်းလိုက်တာအထူကြီးရအဲ့ဒါ6လက်မလောက်ထူတယ်သူတို့စီမိုးတာအေးအဲ့ဒီလိုနေမှာပဲအခုလည်းပဲကာရောမြတ်စွာဘုရားရဲ့ကျောင်းတော်မှာတက်ကဲမိုးတာရာဒီဝူအမတန်ကောင်းတယ်လို့ဆိုတက်ကဲမိုးတာတဲ့အိမ်ကသူတို့နိုင်ငံမှာသိပြီးတော့စနိုးတွေပါကြီးကြတဲ့အခါကျတော့အလွန်အေးတာအလွန်အေးတော့အဲ့ဒီတက်ကဲမိုးက နှိုးတွေကိုလည်းထိမ့်သိမ့်ထားနိုင်တယ်။နှွေးတယ်။နှွေးရသည်ရောက်တဲ့အခါကျတော့လည်းအေးတယ်။ဒါကြောင့်လည်းသက်ကဲမိုးဟာတစ်ထေးမှနေနိုင်တာ။မိအမကံလည်းအများကြီးကျင့်ထား။အေးအခုဂတိကာရအိမ်ကအိုးလုံးတဲ့တဲကြီးကတက်ကြတဲ့အကုန်ဖြတ်ယူသွားတော့ဂတိကာရကြီးဟာအလွန်ဝမ်းသာပြီးတော့နေအဲ့ဒီနောက်ထူးခြားတဲ့ပုဂ္ဂိုလ်ကြီးမြတ်စွာဘုရားသခင်တော်မြတ်ဂေါတမမြတ်စွာဘုရားကကတ္တဗမြတ်စွာဘုရားရဲ့လက်ထက်ကအဖြစ်ဖြစ်ဂတိကာရရဲ့ဘဝဓစိတ်သမိုင်းပုံရိပ်တွေကိုတောတွင်တနေရာသစ်ပင်အောက်မှာရှင်အနန္ဒာကိုပြောနေတာဒီသမားတွေကဟုတ်ကဲ့နောက်ဆုံးပါမြတ်စွာဘုရားကရှင်အနန္ဒာကိုမေးလိုက်တယ်။အေးဇောတိပါဠဆိုတာတခြားလူမှမှတ်ကြနေတယ်ငါပဲတဲ့ဟိုလိုမှာ။ဟုတ်ကဲ့လား။သဘင်ဆိုင်ပေါ်မှာဘုရားထံလိုက်တဲ့ဇောတိပါဠကတခြားလူမဟုတ်ဘူးတဲ့ငါပဲ။အဲ့ဒီလိုမြတ်စွာဘုရားကဒီသုတ္တန်ကနေကုန်းချုပ်လိုက်တယ်။တရားရှိခင်သူတော်စင်ပြိဿတို့။ဟောဒီသုတ္တန်ထဲမှာဂတိကာရရဲ့စိတ်နေစိတ်ထားမမြတ်ကုန်တကယ်ချင်းတယောက်ကိုကောင်းရမွန်ရာဆွဲခေါ်တဲ့နေရာမှာဇွဲရှိတဲ့ပုံတော့ကောင်းပုံဟုတ်ကဲ့အခုလည်းပဲတူတူပဲအခုဒီသင်းကြီးကိုဆောင်ရွက်နေကြတဲ့ပုံစံတွေတကယ်ချင်းတွေကိုဆွဲခေါ်ကြကောင်းတဲ့လုပ်ငန်းတစ်ခုမပါပါအောင်ဆွဲခေါ်အလုံးကောင်းတယ်အလုံးဇွဲရှိရမယ်သိခံရမယ်ဇွဲရှိရမယ်ကတိကာရဥရိမေကြီးကဇောတိပါဏကိုဖျားစီမရောက်ရအောင်ပို့ရောက်သွားတဲ့အခါကျေးဇူးပင်နမှုကနောက်ဂတိကာရဩရိမေကြီးကဘယ်တော့မှအလူခံပုဂ္ဂိုလ်တွေနဲ့ပတ်သက်ပြီးတော့စိတ်ထက်ပြင်းမှမှုဘယ်တော့မှမရှိဘူးစိတ်ကြောင်းလဲမှုဘယ်တော့မှမရှိဘူးဒါမို့ဆောင်းလောင်းသိကြီးမှဆောင်ရွက်နေကြတဲ့ပုဂ္ဂိုလ်တွေလည်းပဲကိုယ်ရင်လေးတွေမှတ်ခါသုံးတာတိုးလို့လည်းပဲစိတ်ထဲမှာဂတိကာအောင်မဖြစ်ကြဘူးဟုတ်ကဲ့လားအေးတို့အလူတိုးတာပဲလို့ဒီလိုအောင်းမရစိတ်ထားတိုက်အမတန်မှမောညက်တယ်ရသော်ဘုရားရှင်ကိုရောမြတ်ကဒီဂတိကာရရဲ့ဘဝပုံရိပ်တွေဘဝတစိတ်တမိုင်းပုံရိပ်တွေကိုပြန်ပြီးတော့ဟောတာအဲ့ဒီဂတိကာရကယခုအခါမှာသုဒ္ဓဝါဒပုံမှာဖြမာကြီးတဦးဖြစ်နေပါပြီတဲ့ဘုရားအလောင်းတောထွက်လာတဲ့အခါကျတော့ဇာသင်္ကန်းကြီးကိုလာပြီးတော့ကတ်ထူသွားတာသူပါပဲဂတိကာရသုဒ္ဓံမှာရသော်ဘုရားသခင်ကိုရောင်မြတ်ကဒီလိုမှတ်တမ်းတင်ထားတော့ရှင်အနန္ဒမထေရကဣဒံဝသဗ္ဗကဝါဣဒံဝတ္တဝါဣဒံဝသဗ္ဗကဝါအာယတမအာနန္ဒောဘဂဝတောပါတိတံအဘိနန္တိဘဂဝါရှိခိုးတော်တခင်ရှင်တော်မြတ်ဘုရားသည်ဣဒံတုတ်တံဤဂတိကာရတုတ်တံကြီးကိုဩစာဟောကြားတော်မူခဲ့ပါပေသည်အာတမအာနန္ဒောရှင်အနန္ဒီဘဂဝတောမြတ်စွာဘုရား၏ပါတိတံဟောကြားတော်မူခဲ့တဲ့ဂတိကာရဤဘဝတစိတ်သမိုင်းကုန်ရေကိုအဘိနန္ဒီအလွန်နှစ်သက်စွာဝါမြောင်မှုမောတာရုခေါ်ခဲ့လေသည်ဤတိဤတို့ဤတံတုတ်တံဤတို့ကိုနေထာပေးသည်ကောင်းစွာမသွေပြီးဆုံးစေခဲ့ပါပေသည်ဤဒီမဲကတိကာရဤဘဝတစိတ်သမိုင်းပုံရိပ်ဆိုတဲ့တရားဒေသနာကတိကာရသုတ်တံအောလို့ပြီးဆုံးပါပြီဒီသုတ်တံမှာလာတဲ့ဘဝသင်္ကန်းစံများကိုရယူပြီးတော့မိမိတို့ရဲ့ဘဝကောင်းအောင်ကောင်းရကောင်းကြောင်းဖြစ်တဲ့လှပတဲ့သမိုင်းကြောင်းများကိုကိုယ်တိုင်ရေးသားနိုင်ကြပါစေကုန်သတည်းကဲတရားဝင်သိရအောင်လိုက်ပြီးတော့မေတ္တာပို့ရှင်သတ္တဝါများစွာဒိယံပါချမ်းသာကြပါစေသတ္တဝါများစွာဒိယံပါချမ်းသာကြပါစေမေတ္တာရေကြံကောင်းကဖြံငြိမ်းချမ်းကြပါစေမေတ္တာရေကြံသုံးပါဖြံငြိမ်းချမ်းကြပါစေသက်ရှိဓမ္မစိတ်ချမ်းသာလူရဆန္ဒပြည့်ပါစေသက်ရှိဓမ္မစိတ်ချမ်းသာလူရဆန္ဒပြည့်ပါစေ သမ္မာဒရံတိဝိတဝါဒဝိတာသဗ္ဗေသမုဟတာအာသရမရာတိတိဘာဝံနိဗ္ဗာဏံယန္တုသရောသမ္မာဒရံလောဘဒေါသမောဟစိတ်တောင်းကင်းပြောက်ခြင်းတရားစိတ်ကိုဒီဝိတဝဝန္တာရှင်ပြတော့ကြရအနာကြရကုန်တော့ကြောင့်ဝိတာသဗ္ဗေပူဇာညစ်တော့ကိလေသာအစိတ်အတ္တအဟုသမ ्या တို့သည်သမုဟာတပိဋကပဲတွင်ဤမတင်တကယ်တော့ကင်းစင်လွင်ပြောင်းပင်မရောက်အောင်ပဲပြောင်းအပ်ကုန်သည်ဟောတုစဉ်စဉ်မသွေဖြစ်ကြပါသည်ကုန်သည်အသရမရံအိုခြင်းလည်းကွာနာခြင်းလည်းကင်းတည်ခြင်းလည်းရှင်းထတော်ဒီတိဘဝကိလေသာဟုဒုက္ခတိန်ကင်းငြိယာစိတ်ဖြစ်ပေထတော်နိဗ္ဗာန်နိဗ္ဗာန်ဟုခေါ်အိညူတော်သို့သာရောတရားချိတ်ခင်စိတ်ကောင်းဝင်ရသတော်စဉ်များတော်သည်ယန္တုပါရမီအစဉ်စဉ်မြင့်နေမြင်၍မလဲပုံသေးဆိုင်ရောက်တော်မူကြပါစေကုန်တည်းအရှင်ဖရာဖရာတွေတော်တို့သည်ဘုဒ္ဓမြတ်စွာသာသနာတော်မြတ်ခြင်းဖြင့်ကြုံကြိုက်သည့်ယနေ့အခါဝယ်တရားဓမ္မကိုနိုင်ယူခြင်းဖြင့်ဓမ္မအသိဉာဏ်ကိုရရှိကြစေရန်ထိုအသိဉာဏ်ဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ရန်ဤတန်ကြပါတော်ကြောင့်ဓမ္မတပင်ရှင်ကျင်ပပြုလို့ကြသည်ယအမတဒါနဓမ္မဒါနတရားအမှုတော်ကိုပြည့်လူကြပါကုန်၏တရားတော်မြတ်ကိုဓမ္မတပဝုထုအစစရုပ်ဖြင့်ပြည့်လူပူဇော်ကြပါကုန်၏ယနေ့ယခုအားကြောင့်ပြည်လုံးရသောဓမ္မဒေသနာဓမ္မသဝနဓမ္မဒါနဓမ္မပူဇာကုသိုလ်စေရနာကြောင့်ဒုက္ခခတ်သိမ်းချုပ်ငြိမ်းရမှယနေ့ဘန်တို့ပြင်းမြန်ဆောစွာဆံရောက်ကြရပါလိုကုန်၏ဤကောင်းမှုဤအဖို့ဘာကကိုအမိအဖအဖို့အဖဆရာသမားမစားဖြင့်ကဘာသူကဘာသာလူနတ်မြမာတတ္တဝါများတို့အားအမြအမြဘေးဝင်မှပါကုန်၏ကုသိုလ်အမြကိုစီရာကြကုန်သည်ဖြစ်၍ကိုယ်စိတ်နှစ်ဖြာခံသာကြသည်ဖြစ်ကြပါစေကုန်တည်းဆရာအမြတ်အမြတ်ယူတော်မူကြပါကုန်သောသာမတုသာမတုသာမတုအမြတ်အမြတ်အမြတ်ယူတော်မူကြပါကုန်သောသာမတုသာမတုအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြဲအမြ